in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များခင်ဗျာ VOA American တိုင်းရဲ့2023ခုနှစ် August 23ရက်ဗုဒ္ဓဟူးနေ့မနက်ခင်းမြန်မာပိုင်းစီစဉ်တွေကို American ပြောင်းစုမြို့တော် Washington DC ကနေလိုင်းတိုမီတာ24.50နဲ့လိုင်းလာမီတာ190တို့ကနေမနက်6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ကငြိမ်းချမ်းရေးပါခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတက်ဆက်သွားမှာဖြစ်ပါတယ
်။ကျွန်တော်တမောင်သားမှာအနေအခါသိငြိမ်းကြပါစေခင်ဗျာ။ဒီကနေ့မိတ်ဆက်ပေးလို့တဲ့တရင်တွေကတော့ယူကရိန်းတက်ခတ်ရေးသမားတွေကရုရှားနိုင်ငံရဲ့အတွင်းပိုင်းလေတပ်စခန်းတွေမှာရပ်ထားတဲ့ဘုံကျဲလေရင်တွေကိုမကြခင်ကဒရုန်းနဲ့တိုက်ခိုက်ခဲ့ကြပါတယ်။အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကဖမ်းဝင်ရထုတ်ထားတဲ့ရုရှားသမ္မတပူတင်မတက်ရောက်ပေမဲ့တရုတ်သမ္မတစီချင်ပင်နဲ့တခြားနိုင်ငံခေါင်းဆောင်တွေက၃ရက်ကြာ BRICS အစည်းအဝေးကိုတောင်အာဖရိကမှာဆက်လိုက်ကြပါတယ်။ရိုဟင်ဂျာဒုက္ခသည်ပြည်နာရဲ့ရည်ရှိအဖြစ်အတွက်နိုင်ငံရေးအရာရောဗန်နရေးအရာပါပံ့ပိုးပေးကြဖို့ကုလသမဂ္ဂကနိုင်ငံတကာကိုအင်္ဂါနေ့ကတိုက်တွန်းလိုက်တဲ့တရင်တွေနဲ့တခြားမြန်မာနဲ့ကမ္ဘာတရင်တွေကိုကိုငင်းညာအေးနဲ့ပဲကျွန်တော်တို့တင်ပြကြမှာပါ
။ကျေးဇူးပါခင်ဗျာဒီလိုထိတ်တန့်ရောက်တရင်တွေအပြီးမှာနားဆင်ရမှာတခုကတော့
နောက်တစ်ခုကကျတော့သူ့တိုင်းပြည်စီဝါရေးကိစ္စတွေအဓိကပြောတော့မြန်မာပြည်ကိစ္စကတိတ်တော့ဟိုစဉ်းစားနိုင်ဝင်လို့မတင်ရ
။ထိုင်းဝင်ကျုပ်အစ်တဲ့မြမရေးပေါ်တက်ရောက်မှုပေါ်လေ့လာသူဦးအောင်သူငိမ့်သုံးသက်ထားတာပါ။အပြည့်စုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါပြင်မြမရေးစနပ်ပြတဲ့ထိုင်းကျောင်းသားတွေထောင်ချခံရတဲ့တရင်ပေးဖို့ချက် KNDP နဲ့မှာ၃ရက်ဆက်တိုက်ပွဲတွေပြင်းထန်နေတဲ့စီးရဲအခြေအနေတွေလည်းနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့မီဒီယောစာကဏ္ဍယူကရိန်းနဲ့မြမရေးနှိုင်းရှင်ချက်အမေရိကန်နိုင်ငံရေးကြောင်းတီကောင်းစီယာကမ္ဘာတလွားခီးသွွားအစီအစဉ်တွေကိုလည်းပြည့်ပြည့်စုံစုံတက်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီနေ့မနေ့ထိတ်တန့်ရောက်တဲ့တရင်တွေကိုဥတမောင်တန်းတဲ့တူကျွန်တော်ငင်းငယ်ရောပြပြပါမယ်ခင်ဗျာ
ယူကရိန်းစစ်ထောက်လိုင်းရင်းနဲ့ပေါက်ဆံညီတိုင်းပြည်ယူကရိန်းတက်ခတ်ရေးသမားတွေကရုရှားနိုင်ငံရဲ့အတွင်းပိုင်းလေတပ်စခန်းတွေမှာရပ်ထားတဲ့ဘုံကျဲလေယာဉ်တွေကိုမကြောက်ခင်ကဒရုန်းနဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းမီဒီယာတွေကအင်္ဂါနေ့ကပြောလိုက်ပါတယ်စနေနေ့တတင်းလာနေ့တုန်းကတိုက်ခိုက်ခဲ့ရမှာဘုံကျဲလေယာဉ်20နဲ့တခြားလေယာဉ်20တို့ပျက်စီးသွားခဲ့တယ်လို့ယူကရိန်းစကာပရာဗရာအွန်လိုင်းသတင်းစာကဆိုပါတယ်ဒီသတင်းစာအပြင် Ukraine NB သတင်းကလည်းအခုတိုက်ခိုက်မှုရဲ့နောက်မှာ Ukraine တွေရှိနေတယ်လို့လည်းပြောပါတယ်။ဒါပေမဲ့မြေပြင်မှာဒီသတင်းဟုတ်မဟုတ်အတည်ပြုဖို့ကတော့ခက်နေတုံးပါပဲလို့ AP သတင်းကတော့ဆိုပါတယ်။စနေနေ့တိုက်ခိုက်မှုကရုရှားအနောက်မြောက်ပိုင်း North Korot ဒေသမှာရှိတဲ့ Salt Sea Leaders ကမှအတိုက်ခံခဲ့ရတာပါ။ Ukraine မြောက်ဘက်နေစပ်နဲ့ဆိုမိုင်360ဝေပါတယ်။တနင်္လာနေ့တိုက်ခိုက်မှုကတော့ရုရှားရဲ့အနောက်တောင်ပိုင်းကာလူကဒေသရှိစိုက်ကော့ကာလီဒါစကမ်းမှာဖြစ်ခဲ့ပြီးယူကရိန်းရဲ့အရှေ့မြောက်နယ်စပ်ကနေမိုင်180ဝေးပါတယ်။ဆော့စီလီဒါစကမ်းမှာလေယာဉ်တစ်စီးအတိုက်ခံပျက်စီးခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကအတိအမှတ်ပြုပေမဲ့စိုက်ကော့ကာမှာအတိုက်ခံရတာကိုတော့ဘာမှမပြောပါဘူး။ရုရှားမီဒီယာတွေကတော့အဲ့ဒီနှစ်နေရာအတိုက်ခံခဲ့ရတာကိုဖော်ပြခဲ့ကြပါတယ်။ယူကရိန်းဟာဒီနေ့အစောပိုင်းတည်းကရုရှားအတွင်းပိုင်းကစစ်တပ်နေရာနဲ့ပိုင်ဆိုင်မှုတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပြီးအင်္ဂါနေ့အစောပိုင်းမှာလည်းမော်စကိုမှာဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပါသေးတယ်။
ပင်လယ်နယ်ထဲမှာတော့ယူကရိန်းစစ်သည်မော်နစီကိုဖျက်ဆီးခဲ့ကြအောင်ရုရှားကအင်္ဂါနေ့မှာထုတ်ပြောပါရယ်ရုရှားတန်းငွေထုတ်လို့ရေးစိတ်ုံအနေပင်လယ်နယ်ထဲမှာယူကရိန်းကင်းထောက်သည်မော်နစီကိုဂျက်တိုက်လေယာဉ်နဲ့ပစ်ခတ်ဖျက်ဆီးခဲ့တယ်လို့ရုရှားကာဝေးဌာနကဆိုပါရယ်ဒါ့အပြင်မွေကျွန်းအရှေ့ဘက်မှာယူကရိန်းတပ်ဖွဲ့ဝင်တွေတင်ဆောင်လာတဲ့အမေရိကန်လုပ် speedboat တစ်စီးကိုလည်းဖျက်ဆီးခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ပါတယ်ဒါပေမဲ့တခြားအသေးစိတ်အချက်လက်တွေကိုတော့မပြောပါဘူးပင်လယ်နယ်ဒေသ Crimea ကျွန်းဆိုတဲ့အနောက်မြောက်ဘက်25မိုင်အကွာမှာလဲယူကရိန်းဒရုန်းနစီကိုရုရှားတပ်တွေကပစ်ချခဲ့ကြောင်းကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ပင်လယ်နက်ကတဆင်းယူကရိန်းရဲ့ကောက်နံတွေတင်ပို့ခွင့်သဘောတူညီချက်ကနေအရင်လတုန်းကရုရှားကနှုတ်ထွက်ခဲ့ပြီးနောက်ပိုင်းပင်လယ်နက်ထဲမှာစစ်ရေးတင်းမာတိုက်ခိုက်မှုတွေဆက်တိုက်မြင့်တက်နေတာပါ။ရုရှားဘက်ကယူကရိန်းရဲ့စိတ်ကန်းအခြေခံအဆောက်အအုံတွေနဲ့ဒန်ယူမြစ်ကိုပိတ်ဆို့ခဲ့ပြီးယူကရိန်းဘက်ကလည်းသူ့ရဲ့ရေပိုင်နဲ့တွင်ရုရှားသင်္ဘောတွေနဲ့2014တုန်းကရုရှားဘက်ကသိမ်းထားတဲ့ခရိုင်းမီးယားကျွန်းဆွယ်ကိုလည်းပြန်လည်တိုက်ခိုက်နေပါတယ်။ရုရှားဘက်ကတော့ယူကရိန်းနိုင်ငံအနီးပင်လယ်နက်ထဲကဘလို့တင်မောမျိုးစုကိုမစိုးစစ်ကုံတင်တင်မောဖြစ်မှတ်ယူမယ်လို့အရင်လကထုတ်ပြောထားပါဗျ။အ
င်္ဂလိပ်အခေါ် BRICS Break လို့အတူတည်ကြတဲ့ငါးနိုင်ငံထိပ်သီးအစည်းအဝေးကိုအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကဖမ်းဝင်ရထုတ်ထားတဲ့ရုရှားသမ္မတပူတင်မတက်ရောက်ခဲ့ပေမဲ့တရုတ်သမ္မတစီဂျင်ပင်နဲ့တခြားနိုင်ငံခေါင်းဆောင်တွေက၃ရက်ကြာအစည်းအဝေးကိုအင်္ဂါနေ့ကတောင်အာဖရိကမှာစလိုက်ကြပါတယ်။ Break အဖွဲ့မှာဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကငါးနိုင်ငံပါဝင်ကြတာပါ။ဘရာဇီးသမ္မတလူးဝစ်အီနာစီယိုလူလာဒါဆီလ်ဗာအိန္ဒိယဝန်ကြီးချုပ်နာရင်ဒါမိုဒီတရုတ်သမ္မတဇီဂျင်ပင်နဲ့တောင်အာဖရိကသမ္မတဆီရာရမာဖိုးဆာတို့လည်းတက်ရောက်နေကြပါတယ်။ COVID-19 ကပ်ပြီးခဲ့ကဒါဟာလူပုဂ္ဂိုလ်တက်ရောက်သိမ်းဆုံကြတဲ့ပထမဦးဆုံးစီးပွားလည်းဖြစ်ပါတယ်။ ဒါပေမဲ့ရုရှားသမ္မတပူတင်ကတော့ဗီဒီယိုတွေကနေပဲပါဝင်ရမှာပါယူကရိန်းကကလေးတွေကိုရုရှားခေါ်သွားတဲ့အမှုနဲ့ပတ်သက်လို့အပြည့်ပြည့်ဆိုင်ရာရာဇဝတ်တရားရုံးကမတ်လမှာသမ္မတပူတင်ကိုဖမ်းဝရထုတ်အလို့ရှိနေတာပါဘရိတ်အောက်စုကို2009ခုနှစ်မှာ၄နိုင်ငံနဲ့စကလာဖြစ်ပြီး2010မှာတောင်အာဖရိကပါဝင်လာခဲ့ပါတယ်။တောင်အာဖရိကတာဝန်ရှိသူတွေရဲ့အပြောအယဆိုရင်တော့ဆော်ဒီအာရေဗျ၊အီရန်နဲ့ UAE နိုင်ငံတွေအပါအဝင်နိုင်ငံ20ကျော်ကဒီအောက်စုဝင်ဖြစ်ဖို့ရှောက်ထားကြပါတယ်။အခုထိတ်ဒီအစည်းအဝေးကိုလည်းဆော်ဒီနိုင်ငံကြီးဝန်ကြီးမင်းသားကြီးဖိုင်ဆာဘန်ဖာဟန်နဲ့အီရန်သမ္မတအီဘရာဟင်ရိုက်စီတို့လည်းတက်ရောက်ခဲ့ကြပါတယ်။
ဂျော်ဒူးလွတ်တင်မဲ့အစီအစဉ်ကိုရက်လိုက်ဖို့အမေရိကန်ကမြောက်ကိုရီးယားကိုအင်္ဂါနေ့ကသတိပေးလိုက်ပါတယ်။ဒီလိုလွတ်တင်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်ရရောက်မယ်လို့ပြောပါတယ်။ဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုဆက်လက်မလုပ်ဆောင်ဖို့ကိုရီးယားဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံကိုကျွန်တော်တို့တိုက်တွန်းပါတယ်။အလေးနဲ့ထားပြီးရေရှည်တည်တဲ့မဲ့တန်တမာရေးဆွေးနွေးပွဲတွေမှာပါဝင်မှုကျွန်တော်တို့တောင်းဆိုပါတယ်လို့အမေရိကန်နိုင်ငံသားကြီးဝင်းကြီးလာပြောရေးဆိုခွင့်ရှိသူကမြောက်ကိုရီးယားအစိုးရကိုတိုက်တွန်းထားပါတယ်။တောင်ကိုရီးယားနဲ့ဂျပန်တို့ကလည်းအလားတူတောင်းဆိုထားတာကိုအမေရိကန်ကထပ်မံပြောလိုက်တာဖြစ်ပါတယ်။ဩဂတ်လ24နဲ့31ကြားမှာဂျိုရူးကိုလွှတ်တင်မယ်လို့မြောက်ကိုရီးယားကဂျပန်ကမ်းခြေစောက်တပ်ကိုအင်္ဂါနေ့မှာပြောခဲ့တာပါပင်လယ်ဝါရှေ့တရုတ်ပင်လယ်ပြင်နဲ့ပစိဖိတ်သမုဒ္ဒရာဘက်ကနေဖြတ်သွားမယ်လို့မြောက်ကိုရီးယားကဆိုပါတယ်တရုတ်ရဲ့အာဏာကကြီးထွားလာနေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေလည်းရင်ဆိုင်နေရချိန်မှာစီလုံးညွှန်ဖို့ရည်ရွယ်ပြီးအမေရိကန်တောင်ကိုရီးယားနဲ့ဂျပန်ကောင်းဆောင်တွေထိပ်သီးအစည်းအဝေးကိုကျင်းပပြီးရက်ပိုင်းလောက်အကြာမှာပဲမြောက်ကိုရီးယားကဂူလိုဂျိုရူးကိုလွှတ်တင်မယ်လို့ပြောထားတယ်ဖြစ်ပါတယ်
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12113ည540 kHz 8433ည551 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဘုနဲ့သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခအသည်တွေထွက်ပြေးလာကြတာဒီဘက်က6နှစ်ပြည့်ရဲ့သတ္တပဖြစ်ပြီးရရှိအဖြစ်အတွက်နိုင်ငံရေးအရာရောဗဏ္ဍာရေးအရာပါပံ့ပိုးပေးကြဖို့ကုလသမဂ္ဂကနိုင်ငံတကာကိုအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်လက်ရှိရိုဟင်ဂျာဒုက္ခအသည်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီက29ရာခိုင်နှုန်းပဲရရှိသေးတယ်လို့ကုလသမဂ္ဂဒုက္ခအသည်များဆိုင်ရာမဟာမင်းကြီးယုံပြောရေးဆိုခွင့်ရှိသူရှာဘီယာမန်တူးကပြောပါတယ်ဒုက္ခသည်တွေအတွက်တဦးကို12ဒေါ်လာအထောက်ပံ့ပေးနေရကဂျွန်လနောက်ပိုင်းကစလို့တဦးတစ်လ8ဒေါ်လာနှုန်းပဲပံ့ပိုးနိုင်တော့တယ်လို့ကုလသမဂ္ဂကဂျွန်လလတုန်းကပြောခဲ့ပါတယ်။အခုလိုရိုဟင်ဂျာဒုက္ခသည်တွေအတွက်ရမဝင်ရောနေလာတာအတွက်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုကမ္ဘာစစ်နာရိတ်ခါအဖွဲ့ကြီးအပြင်တခြားကုလသမဂ္ဂအဖွဲ့စည်းတွေနဲ့လူသားချင်းစာနာထောက်ထားရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်။ဒုက္ခသည်တသန်းနီးနီးကိုကူညီဖို့2023ခုနှစ်အတွက်ဒေါ်လာ855သန်းလောက်လိုမှဖြစ်ပြီးအခုထိ29ရာခိုင်နှုန်းပဲရရှိသေးတာပါ။စာနာရိတ်ခါမရှိတဲ့အပြင်တရားဝင်ဝင်ငွေရရှိဖို့နည်းလမ်းမရှိဖြစ်နေတဲ့အခြေအနေမှာကလေးလုံသားနဲ့ကလေးရွယ်လက်ထပ်ထိန်းမြန်းနာတွေကဆက်လက်ရှိနေမှာဖြစ်တယ်လို့အနေကြီးမားလာတဲ့ပင်လယ်ပြတ်လက်ခီးတွေကလည်းဆက်ပြီးရှိနေအောင်မှာဖြစ်တယ်လို့လူသားချင်းစာနာထောက်ထားရေးဝန်ထမ်းတွေကပြောကြပါတယ်
။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့အကြီးအကဲတူဖြစ်တဲ့မာတင်ဂရစ်ဖစ်ရဲ့အရင်ဘက်ကမြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးမြန်မာရပ်ဖက်အဖွဲ့အစည်းတွေကဩဂတ်လ22ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်ထုတ်ဝေဖန်လိုက်ပါတယ်။လုံခြုံရေးကြောင့်အမည်ဖော်မထားတဲ့အဖွဲ့အစည်း260အပါအဝင်ဒေသတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း514ခုကဒီထုတ်ပြန်ချက်မှာလက်မှတ်ရေးထိုးထားပါတယ်။မာတင်ဂရစ်ဖစ်ရဲ့ခရီးစဉ်တွင်ရခိုင်ပြည်နယ်ကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပို့နိုင်မှုညှိနှိုင်းမှုတွေလုပ်တဲ့ကြိုးပမ်းချက်တွေကိုတွေ့ရပေမဲ့ခရီးစဉ်ကသိသိသာသာအောင်မြင်မှုမရှိခဲ့ဘဲနိုင်ငံတကာအသိအမှတ်ပြုမှုနဲ့တရားဝင်မှုရရှိရေးကြိုးပမ်းနေတဲ့ဆက်နာရှင်တွေဘက်ကဝါရဖြတ်မှုအသုံးချခံခဲ့ရတာလို့ထောက်ပြပါတယ်။ဒါ့အပြင် UNOCHA ရဲ့ခီးစဉ်ထုတ်ပြန်ချက်ထဲမှာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလို့သုံးလုံးထားပြီးဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံတို့ကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေထဲမှာအသုံးပြုတဲ့အသုံးနှုန်းတွေနဲ့မကိုက်ညီပဲတရားဝင်နဲ့မြန်မာစစ်တပ်ပေါ်အသိမှတ်ပြုရရာကြောင်းလဲရပ်ဖွဲ့အဖွဲ့တွေကဝေဖန်ပါတယ်။ဒါပြင်အနာသိစစ်ကောင်စီကအထောက်ပံ့အကူအညီပေးရေးကိုလက်နက်တပွဲအသုံးချနေတာပြင်မြန်မာပြည်သူတွေအဓိကခံစားနေတဲ့ဒုက္ခအားလုံးရဲ့လက်တယ်တရားခံလဲဖြစ်လို့စစ်တပ်နဲ့ထိတွေ့ဆက်ဆံတာနဲ့မြန်မာနိုင်ငံနဲ့လူထုကိုတရားဝင်ကိုစားပြုသူတွေရပ်ဖွဲ့အဖွဲ့အစည်းတွေကိုတရားဝင်ထိတွေ့ဆက်ဆံပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးဖို့လဲထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ
်။အာဖရိကနိုင်ငံများတမကကစစ်အာဏာသိမ်းထားတဲ့နိုင်ဂျာနိုင်ငံကိုအဖွဲ့ဝင်ဖြစ်ကခေတ္တရပ်ဆိုင်ထားလိုက်ပါတယ်။ ဒီချိန်မှာပဲနိုင်ဂျာနိုင်ငံရဲ့အနောက်တောင်ဘက်တီလာဘယ်ရီဒေသမှာအစ္စလာမ်ဂျီဟတ်ဝါဒီတွေကိုစစ်စီရေးဆင်နွှဲနေတဲ့နိုင်ဂျာတပ်ဖွဲ့တွေကိုတရင်းကုန်နေညကချုံခိုတိုက်ခိုက်ခဲ့တဲ့အတွက်စစ်သား7ယောက်သေဆုံးသွားတဲ့အကြောင်းနိုင်ဂျာရုပ်မြင်သံကြားကကြေညာလိုက်ပါတယ်။ဂျီဟတ်ဝါဒီတွေကိုနိုင်ဂျာစစ်တပ်ကစစ်ဆင်နွှဲနေခဲ့တာ၈နှစ်ရှိခဲ့ပါပြီ။ဇူလိုင်လ26ရက်သမ္မတမိုဟာမက်ဘဇူးမ်ကိုအာနာသိမ့်ဖြုတ်ချလိုက်ပြီးကလေးကဆိုလို့ရှိရင်အနည်းဆုံးစစ်သား29ယောက်သေဆုံးခဲ့ပြီးဖြစ်ပါလေ။စစ်တပ်ကအာဏာသိမ်းရတာဟာတဘုံတွေကိုသမ္မတဘဇူးမ်ကနှိမ်နှင်းဖို့ပြက်ကွက်တာကြောင့်လို့အကြောင်းပြထားပါတယ်။အဲဒီလိုအာဏာသိမ်းတဲ့အတွက်အနောက်အာဖရိကနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ ECOWAS ကနိုင်ငံနိုင်ငံကိုပိတ်ဆို့အရေးယူလိုက်ပြီးစီးရေးအရဝယ်ရောက်ဆွတ်ဖက်ဖို့လည်းဆုံးဖြတ်ထားပြီးဖြစ်ပါတယ်။တန်တမာရေးကြိုးပမ်းချက်တွေမအောင်မြင်တဲ့အဆုံးမှာအဲဒီလိုစီးရေးနည်းလမ်းကိုတုံ့ပြန်လို့ ECOWAS ကနောက်ပိုင်းမှာထပ်ပြောထားပါတယ်။အာဖရိကနိုင်ငံများတမကကတော့တပ်တွေချထားတဲ့အတွက်ဖြစ်ပေါ်လာမဲ့စီးပွားရေးလူမှုရေးနဲ့လုံခြုံရေးဆိုင်ရာအကျိုးဆက်တွေကိုအကဲဖြတ်ပြီးပြန်လည်အစီရင်ခံဖို့အာဖရိကသမ္မတရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကောင်စီကကော်မရှင်ကိုပြောထားတဲ့အကြောင်းထုတ်ပြန်ပါတယ်
။ကမ္ဘာစံတင်ပို့မှုအများဆုံးနိုင်ငံဖြစ်တဲ့အိန္ဒိယဟာအဓိကရွေးကောက်ပွဲနှစ်မတိုင်မီပြည်တွင်းစံစည်းနှုန်းကိုထိန်းချုပ်နိုင်မှုအတွက်ဘတ်စမတီစံအမျိုးအစားမဟုတ်တဲ့စံတင်ပို့မှုတချို့ကိုအရင်လကပိတ်ခဲ့ပြီးတဲ့နောက်မှာကမ္ဘာစံစည်းကွက်မှာစံရရှိနိုင်မှု၅ပုံတပုံလောက်လျော့ကျသွားလို့နိုင်ငံတကာနိုင်ငံတွေဟာစံဖူလုံအောင်ရနိုင်မှုရုန်းကန်နေရပါတယ်။ကမ္ဘာတဝန်းကလူတွေအတွက်စံမက်ထရစ်တန် 6.5 တန်းလောက်လိုအပ်ချက်တွေဖြစ်နေတာပါ။အခုကစံဆေးတွေမြင့်တက်လာပြီးအစင်းဆုံးနိုင်ငံတချို့ကချုပ်ငဲ့သူတွေပေါ်တက်ရောက်မှုတွေဖြစ်စေပါတယ်။နိုင်ငံများကိုတင်ပို့တဲ့ VNN စံဆေးနှုန်းဟာဆိုရင်15နှစ်အတွင်းမှာအမြင့်ဆုံးကိုရောက်ရှိတဲ့အထိစံဆေးကမြင့်တက်နေတာပါ။အိန္ဒိယရဲ့စံပို့ကုန်ကန့်သတ်မှုကတခြားနိုင်ငံတွေအပေါ်မှာလည်းတက်ရောက်စေပြီးအခုက RS ဆိုပွားများပြည်တော်စု UAE ကလည်းပြည်တွင်းလက်ကျန်စံထိန်းထားနိုင်မှုပြည်ပစံတင်မှုကိုဆန့်ကန့်ထားပါတယ်။ယူကရိန်းကြုံတင်ခွင့်ပြုတဲ့သဘောတူညီချက်ကိုရုရှားကရပ်ဆိုင်းလိုက်တာကြောင့်အပြင်အန်နီမျိုးရာသီဥတုကြောင့်စံထုတ်လုပ်မှုရော့ကျလာနေလို့ကမ္ဘာစားနပ်ရိက္ခဖူလုံမှုဟာငိုတွေကချင်းချောက်ခန်းနေရတာပါ။တိုင်ဖုန်မုန်တိုင်းနဲ့အန်နီမျိုးလိုရာသီဥတုဖောက်ပြန်မှုတွေကြောင့်ကမ္ဘာစံ90ရာခိုင်နှုန်းကိုစိုက်ပျိုးစားသုံးနေတဲ့အာရှနိုင်ငံတွေမှာစံစိုက်ပျိုးထုတ်လုပ်မှုကိုထိခိုက်စေနေပါတယ်။ဗိုလ်ဒုမနဲ့ထိတ်တရောက်တဲ့တင်းတွေကိုဥတမောင်တန်းတဲ့သူကြီးညာပေးခဲ့တာဖြစ်ပါတယ်။ VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို bami.voenews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာဖမ်းယူနားဆင်နိုင်ပါတယ်။အခုကဆက်လို့သတင်းပေးပို့ချက်တွေစောင်းမားတွေကိုစတိုက်တင်ဆက်သွားပါမယ်။ဆန္ဒသိမ်းမှုကိုအပြင်းထန်ဆန့်ကျင်နေတဲ့ KNY ပြည်နယ်ကဒီမော့ဆိုဖရူဆိုဂျာမာ၃ရက်စတိုက်တိုက်ပွဲတွေပြန်ပြင်းထန်လာနေပါတယ်။စစ်ကောင်စီဘက်ကလေကြောင်းသုံးတိုက်ခိုက်ပြီးစီရရရေးပါတဲ့လမ်းမကြီးတွေကိုထိန်းချုပ်နိုင်ဖို့စစ်ကောင်စီကစူးစမ်းနေတဲ့အကြောင်းသတင်းပေးပို့ချက်ကိုကိုညံဝင်းအောင်ကပြောပြပါမယ်
။ကရင်ပြည်နယ်ဘီမော့ဆိုဖရူဆိုပြည်ထောင်စုလမ်းမကြီးကထီတော်ကူးကျေးရွာတစ်ဝက်မှာစစ်ကောင်စီတပ်နဲ့ကရင်ပူပေါင်းတပ်ဖွဲ့တွေကြားဩဂုတ်လဆန်းပိုင်းကလေးကဆက်ခဲ့တဲ့တိုက်ပွဲတွေအခုရက်ပိုင်းမှာနေ့စဉ်ဆူဆူလို့ဆက်လက်ဖြစ်ပွားနေပါတယ်။ဖရူဆိုစစ်ရှောင်သူတို့ကဒီကနေ့အချိန်ထိရက်ဆက်တိုက်ပွဲဖြစ်နေတဲ့အကြောင်း VOA ကိုအခုလိုပြောပါတယ်။
ရတော့တပ်ပွဲရတာဖြစ်တယ်နေရောညရောနေ့စရတိချက်ချင်းတိကျဝင်ပြတော့လေလာကျရတော့ညတာဖြစ်တယ်ဒီမိုဆိုကိုစစ်တယ်တကတော့မရှိတော့ဘူးနော
်ဒီမိုဆိုဖရူဆိုလမ်းမိုင်းကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ဂရင်နီပူပေါင်းတပ်ဖွဲ့တွေကြားဩဂုတ်လ2ရက်နေ့ကနေ14ရက်နေ့အထိနှစ်ပတ်ကြာတိုက်ပွဲပြင်းထန်ခဲ့ကြောင်းနဲ့တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်က80ကျော်သေဆုံးပြီးလက်နက်ခဲယံအမြောက်အများသိမ်းဆည်းရမိကြောင်းဒီကရဩဂုလ19ရက်နေ့မှာ KNDF ကသတင်းထုတ်ပြန်ပါတယ်ဒီတိုက်ပွဲမှာစစ်ကောင်စီတပ်ကအထိနာပြီးတပ်ပြန်ဆုတ်သွားခဲ့တယ်လို့ဆိုပါတယ်အခုတဖန်ထပ်ပြီးတော့စစ်ကြောင်းထိုးလာတာကြောင့်ဩဂုလ20ရက်နေ့ကနှစ်ဖက်တိုက်ပွဲပြင်းထန်လာပြီးဩဂုလ22ရက်နေ့အထိဆက်ဖြစ်နေတာပါဒီတိုက်ပွဲမှာရောပြီးခဲ့တဲ့လာဇန်ပိုင်းတိုက်ပွဲမှာပါစစ်ကောင်စီဘက်ကလေကြောင်းအသုံးပြုပြီးတိုက်ခိုက်နေတာလို့ဆိုပါတယ်ရာသူရသားတွေကြိုတင်တင်းရှောင်ထားတာကြောင့်လူအသေးပြောက်အထိခိုက်မရှိဘူးလို့ဖရူဆိုစစ်ဆောင်ကူညီသူတို့ကပြောပါတယ
်။လာဆလာမာဒီမိုဆင်နဲ့ဖရူဆိုဂျာမာအပွဲကင်ချာတော့ဒီစစ်ကောင်စီကကိနာရများတော့ရဆောက်သွားတော့ဒီမိုဆိုထဲကဆောက်သွားရခုပြစ်စစ်ချထိုးလာတဲ့ချင်းရှိမယ်သူတို့ဒီအပွဲရတဲ့ချင်းတွေတဆောက်လာနေတဲ့အချိန်တွေဖြစ်နေတယ
်။စီရင်ရရေးပါတဲ့လမ်းမိုင်းကိုစစ်ကောင်စီဘက်ကထိန်းချုပ်ဖို့စူးစမ်းနေတာလို့ဆိုပါတယ်
။ ကဒီလကောနီဒီမိုဆိုကကျတော့လမချီကရိကေချောင်းနာလိုက်ပြီးတော့မယ်ဒီမိုဆိုအနေဖြူဆိုသူတို့မထက်ချောင်းနာလို့ဘူးနော်အတမ်းလို့ဒီမိုဆိုခဲကိုသူတို့ရခပ်ပို့လို့မရဖြစ်နေတယ်ဒီဟိုဒီမဆက်ဟန်ဆောင်မဆက်တဲ့မတူစီချောင်းဆက်ဖြစ်ကူကူလို့လက်ရခပ်ပို့လို့လို့အလိုရမြင်နေတယ်ဆက်ချောင်းနဲ့သူတို့ဒီမိုဆိုဖြူဆိုလမချီကိုသူတို့ထက်ချောင်းနာအောင်ရပြန်ဆောင်နေတော့တော့
ဒီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ Greenie အမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ခံတဦးကဒီမော့ဆိုဖရူဆိုပြည်ထောင်စုလက်မှတ်ရေးတလျှောက်မှာဒီအပိုင်းနေစဉ်နဲ့အမျှနှစ်ဖက်ထိတွေ့တိုက်ပွဲတွေဖြစ်နေတယ်လို့ VOA ကိုပြောပါတယ
်။စစ်ကောင်စီတပ်ကဒီမော့ဆိုဘက်ကနေစစ်ကြောင်းထိုးလာတာဖြစ်တယ်။တပ်ရင်အားအများပြားနေပါတော့နော်။စစ်ကြောင်းအနည်းဆုံး3ကြောင်းလောက်နဲ့ဒါစစ်ကြောင်းထိုးလာတာဖြစ်တယ်။ဒီမော့ဆိုပရိုဆိုမျိုးနဲ့ဂျာကာတာတီတော်ကူတို့တီဖော့ဆိုတို့တောင်းရင်ခုစသဖြင့်အဲ့ဒီနေရာတွေမှာတော့ထိတွေ့တိုက်ပွဲကဒီရပိုင်နေစဉ်နဲ့အမျှဖြစ်နေတယ်။စစ်ကောင်စီတပ်ကတော့ဒါလေရင်နဲ့လာကျဲတဲ့ဒီကြောင်းတိုက်ခိုက်မှုတွေပြုလုပ်ရပါတော့နော်။ဒီကြောင်းတိုက်ခိုက်မှုပြုလုပ်တာနေ့ရက်စတိုက်ရှိပြီပါတော့။
တိုက်ပွဲတွေကြောင့်စစ်ပီးဒုက္ခတွေအရေအတွက်လဲတနေ့တခြားမြင့်တက်နေပြီးလက်ရှိဖရူဆိုအနောက်ဖက်ချမ်းမှာစစ်ပီးဒုက္ခတွေ900ထက်မနည်းရှိနေတာပါအများစုကတောတောင်တွေနဲ့နီးစပ်ရာဆွေမျိုးတွေအိမ်မှာခိုလုံနေကြရပြီးယာယီနေထိုင်ဖို့အမိုးကံနဲ့စားနပ်ရိက္ခာဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်ခင်ဗျာ
ပြည်တွင်းကပိတ်ပို့ထားတဲ့ KND ဒေသစီးအခြေအနေကိုကိုညာဝင်းအောင်ကစူးစီးပြောပြခဲ့တာပါအခုတော့ထိုင်းနိုင်ငံဘက်ချက်လှည့်အောင်ပါမနက်ငယ်မှာစတက်အနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံသားတွေနဲ့အတူမြန်မာတန်ရုံးရှိသွားပြီးဆနပ်ပြကန့်ကွက်ရှုတ်ချခဲ့ကြတဲ့ထိုင်းတမတ်ဆက်တက္ကသိုလ်ကထိုင်းကျောင်းသားတွေအပါအဝင်လူငယ်9ယောက်ကိုထိုင်းတရားရုံးကအမြင့်ဆုံးပြစ်ဒဏ်10နှစ်ထိအပါအဝင်ထောင်ဒဏ်နဲ့ငွေဒဏ်တွေချမှတ်လိုက်ပါတယ်ဒီသတင်းကိုထိုင်းချေဆိုင် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစစ်တက်ကအနာသိမ့်လိုက်ပြီးတဲ့နောက်ထိုင်းနိုင်ငံရောက်မြန်မာကျောင်းသားကျောင်းသူတွေရှေ့ပြောင်းလူသမားတွေနဲ့အတူကန့်ကွက်ဆန္ဒပြခဲ့တဲ့ထမဆက်တက္ကသိုလ်ကကျောင်းသားလူငယ်တွေကိုထိုင်းတရားရုံးကတရားစွဲဆိုပြီးမနေ့ကထောင်ဒဏ်ငွေဒဏ်တွေချမှတ်လိုက်ပါတယ်။ထိုင်းနိုင်ငံအခြေစိုက် Labor Right Foundation LRF အဖွဲ့ကတာဝန်ရှိသူဖြစ်တဲ့ဦးအောင်ကျော်ကအခုလိုပြောပြပါတယ်
။မြန်မာနိုင်ငံမှာဒီလိုလူတွေရွေးချယ်တင်ကြားထားတဲ့ဒီလိုအစိုးရကိုအာဏာတင်တဲ့အခါမှာထိုင်းမှာရှိတဲ့ဒီလိုရတဲ့ဟိုကဘာရဲ့ရဖြစ်သွားတယ်သူလက်မခံဘူးပြအဲ့ကြောင့်သူကဒါလုံးဝတရားမျှတမှုမရှိဘူးဆိုမှသူကချုပ်ပေါ်ဆန္ဒပြကြတာပါအဲ့လိုနဲ့ဖန်တီးတော့ကြတယ်ဆိုကြာခဲ့တော့အခုကျမှကျွန်တော်ဟိုတရားဝင်နဲ့မင်းချိုက်မှဟိုထောင်ဒဏ်မျိုးငွေကြေးမျိုးပြည်တိုင်းချမှတ်တဲ့ကိစ္စနဲ့ပတ်သက်မှကျွန်တော်ကုလသမားကုနိုင်ငံသားကုလူမျိုးအယူလာလို့ပြည်ခဲ့တဲ့ဒီထိုင်းနိုင်ငံသားတကယ်ကြောင်းတာနဲ့ပတ်သက်မှတော်တော်စိတ်မကောင်းဖြစ်ပါတယ်ခင်ဗျဟုတ်ကဲ့
ထိုင်းတက္ကသိုလ်ကျောင်းသားတွေအပါအဝင်ထိုင်းလူငယ်9ဦးကိုတော့ထိုင်းနိုင်ငံအတွင်းကိုဗစ် -19 ကာလမှာချမှတ်ထားခဲ့တဲ့ဥပဒေကိုချိုးဖောက်မှုလက်ရှိတာဝန်ရှိသူတွေကိုအာဏာဖီဆန်မှုတွေနဲ့အရေးယူခဲ့တာပါသူတို့တွေဟာလွန်ခဲ့တဲ့နှစ်ကတရားစွဲဆိုခံလိုက်ရပြီးတဲ့နောက်တက္ကသိုလ်ကဆရာတွေထိုင်းလွတ်တော်အမတ်တွေကအာမခံပေးတာကြောင့်အပြင်ကနေအမှုကိုရင်ဆိုင်နေကြရတာပါဩဂုတ်လ27ရက်နေ့ကတော့သူတို့ကိုငွေဒဏ်နဲ့ထောင်ဒဏ်တွေအတိအထိချမှတ်ခဲ့ပါတယ်အမြင့်ဆုံးပြစ်ဒဏ်ကတော့၄နှစ်ထိချမှတ်ခဲ့တယ်ဆိုပြီးဦးအောင်ကျော်ကပြောပါတယ
်အဲသူတို့ဒီနေ့ဒီမူပြစ်ဒဏ်ဟိုတရားရုံးချမှတ်တယ်ဆိုထိုင်းတက္ကသိုလ်ကျောင်းသားခွန်ရောက်ခင်ဗျဟုတ်ကဲ့သူတို့ကျွန်တော်ကစိတ်မကောင်းတာကဒါကမြန်မာနိုင်ငံသားတွေအယူကိုထိုင်းမှနေနေတဲ့တက္ကသိုလ်ကျောင်းသားတွေသူတို့ကတက္ကသိုလ်ကျောင်းသားဆိုတာအမှန်တန်ဟိုသူတို့ဟိုမိသားစုရဲ့စီးပွားဖွံ့ဖြိုးတဲ့ကိစ္စတွေအကုန်ရှိပြီးသားနဲ့ဟိုမြန်မာပြည်အရေးကိုအလတ်တိဆောင်ရည်ပြီးရဲ့ဆိုတာကျွန်တော်ကအမှန်တန်ဈေးစားကုန်လေတဲ့ကလေးလို့ကျွန်တော်သတ်မှတ်လိုက်ရတယ်ဟုတ်ကဲ့
အဲ့ဒီထဲကဓမ္မဆက်တက္ကသိုလ်ကျောင်းသားပနာဖတ်ကျန်ထဏန်ကွန်ဟာထောင်ဒဏ်12လအပြစ်ပေးခံလာရတဲ့အထက်က3ပုံ2ပုံချော့ပြီး4လနဲ့20ရက်ထောင်ဒဏ်ချမှတ်ခံခဲ့ရပါတယ်ကီတီဆန်ဖန်ရေနုကတော့ထောင်ဒဏ်3နှစ်2လအပြစ်ပေးခံရပြီးထပ်ဝက်လျှော့ကတနည်းနဲ့6လ15ရက်ထိလျှော့ပေါ်ကဒဏ်ငွေဘန်ငွေ2000ချမှတ်ခံရပါတယ်။ကြံ9ဦးကတော့ထောင်ဒဏ်၄နှစ်ငွေဒဏ်ဘတ်6000စီကြာခံထားရကနေထောင်ဒဏ်2နှစ်နဲ့15ရက်လျှော့ပေါ်ပေးပြီးဒဏ်ငွေဘတ်ငွေ3000စီပေးဆောင်ဖို့အမိန့်ချမှတ်ခံရပါတယ်။မြမရေးကိုလုတ်ခဲ့တဲ့ចောင်းသားလူငယ်များထောင်ဒဏ်များပေးခံရတဲ့အပေါ်မှာမြမဒီမိုကရေစီရေးလှုပ်ရှားသူတွေကတော့စိတ်မကောင်းဖြစ်နေကြပါတယ်ရှင
်။မအေးမှသတင်းပေးပို့ခဲ့တာပါ။အခုတစတဲ့ထိုင်းဝင်ကြီးချုပ်အစ်တဲ့မြမရေးတက်ရောက်မှုအမြင်တွေကိုကြည့်အောင်ပါ။ အင်ချမ်းမြေလုပ်ငန်းရှင်တထေကြီးစရတာသတ်ဗီဆန်ကိုထိုင်းဝန်ကြီးချုပ်အဖြစ်လွှတ်တော်ကရွေးကောက်လိုက်ပြီးနောက်မှာတော့နိုင်ငံရဲ့လူထုတိုးတက်ကြွယ်ဝရေးဆောင်ရွက်နိုင်မှုမျှော်လင့်ခြင်းနဲ့ဖွေးတိုင်းပါတီထောက်ခံသူတွေကကြိုးဆိုလိုက်ပါတယ်။စီဝါရေးတိုးတက်ဖို့ကိုဦးစားပေးမဲ့အလားအလာကြောင့်ရွှေပြောင်းလှုပ်သားတွေအရေးဆောင်ရွက်လာနိုင်ပေမဲ့မြမအရေးပေါ်သဘောထားကတော့ရှင်းလင်းမသိရသေးဘူးလို့သုံးသပ်ကြပါတယ်။မတ်တင်ကြီးထိုက်စူးစီးတင်ပြထားပါတယ်ခင
်ဗျာ။ဝနီဘုံနေစေသာသဝီစင
်ကျွန်တော်ကဆက်ထားသဝီစင်ဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့30ဦးမြောက်ဝန်ကြီးချုပ်အဖြစ်ရွေးချယ်ခံရတဲ့အတွက်ဒီကနေ့ဝမ်းသာဂုဏ်ယူမဆုံးဖြစ်ရပါတယ်။ထိုင်းပြည်သူအလုံးညွန်ပေါင်းပါတီတွေနဲ့နောက်ဒီကနေ့မဲခွဲမှုမှာပါဝင်ခဲ့ကြတဲ့အထက်လွှတ်တော်နဲ့အောက်လွှတ်တော်အမတ်တွေအလုံးကိုကျေးဇူးတင်ပါတယ်။
ပြီးခဲ့တဲ့မေလရွေးကောက်ပွဲမှာဒုတိယမဲအများဆုံးရတဲ့ဖွေထိုင်းပါတီရဲ့ဝန်ကြီးချုပ်လောင်းအဖြစ်အစွပြုခံခဲ့ရတဲ့ဆဲ့ထားသဝီစင်ကိုလွတ်တော်ကိုယ်စားလှယ်တွေရဲ့ထက်ဝက်ကျော်ထောက်ခံမှုနဲ့အင်ကာနစ်မှာဝန်ကြီးချုပ်အဖြစ်ရွေးချယ်လိုက်တာပါ။ထိုင်းဝန်ကြီးချုပ်အဖြစ်ရွေးချယ်ခံရတဲ့ဆဲ့ထားသဝီစင်ကလူလူရဲ့ခေါင်းဆောင်ဖြစ်စေရပါမယ်လို့ဩဂုတ်လ22ရက်နေ့အင်ကာနစ်မှာကြေညာပြုပါတယ
်။ဘုံပြဖယံသမ္မာတိ
ထိုင်းပြည်သူတွေရဲ့ဘဝတိုးတက်သာယာရေးအတွက်မနာမနေအကောင်းဆုံးကြိုးစားသွားပါမယ်
။အသက်60အရွယ်ဆဲ့ထားရဲ့အောင်မြင်မှုဟာဆိုရင်ရွေးကောက်ပွဲအပြီးလွှတ်တော်တွင်ဝင်ကြီးချုပ်ရွေးချယ်ရေးမှာမသေးချာမရေရာမှုတွေရှေ့မတိုးနောက်မဆုတ်တာအခြေအနေတွေကိုအဆုံးသတ်သွားစေပြီးညွန်ပေါင်းအစိုးရတည်တရဖွဲ့စည်းရေးအတွက်လမ်းပွင့်သွားစေပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအများစုအနိုင်ရခဲ့တဲ့Move Forward Party အစိုးရဖွဲ့နိုင်ရေးကြိုးပမ်းမှုတွေကိုစစ်တပ်လိုလာတဲ့နိုင်ငံရေးအင်အားစုတွေကဟန့်တားတာတွေနဲ့ကျုံ့ခဲ့ရပြီးတဲ့နောက်ဒုတိယမဲအများဆုံးရတဲ့ဖွေထိုင်းပါတီကဦးဆောင်ပြီးအစိုးရတဲ့ဖွဲ့ဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်။ထိုင်းငယ်မြမရေးသုံးသက်သူဦးအောင်သူငင်းကတော့
ဖွေချိုင်းပါတီဆိုတာဒုတိယအများဆုံးအနိုင်ရတဲ့ပါတီပေါ့နော်။ဆိုရလို့ဖြစ်တော့တကယ်တကယ်အစိုးရဖွဲ့တဲ့အခါမှာအရင်အနာလက်ဟောင်းကဒီနိုင်ငံရေးပါတီနဲ့ပဲတွဲပြီးတော့ဖွဲ့ရတာဖြစ်ပါတယ်။အဲ့တော့တချို့တွေကလည်းဒါအစိုးရအသိမဟုတ်ဘူးဆိုတော့ဟိုပြောဆိုချက်လည်းရှိတာပေါ့နော
်။တကယ်ပြောပါတယ်တိုးတက်မှုတွေမြင်နေရပါပြီ။မနေ့ပြန်စတော့ဈေးတွေတက်ပါမယ်လို့ပြောသွားတာပါ။နိုင်ငံကိုတိုးတက်စေပြီးလူလူရဲ့ဘဝလမ်းကြောင်းဖြောင့်တန်းအောင်ဆောင်ရွက်ပေးမယ်အစိုးရတရက်နဲ့ဝန်ကြီးချုပ်မကြာခင်မှာရလာတော့မှကြောင်းစိတ်သက်သာရာရပါတယ်တဲ့ဖွေထိုင်းပါတီကတင်သွင်းခဲ့တဲ့ရွေးကောက်ခံဝန်ကြီးချုပ်ဆဲ့ထားလက်ထက်မှာမြမအရေးအပေါ်သဘောထားကိုလည်းထိုင်းငယ်မြမရေးသုံးသက်သူဦးအောင်သူငင်းက VOA ကိုအခုလိုပြောပါတယ
်အဓိကအဖြစ်တော့ဒီဖွေထိုင်းပါတီကသူကဘာဝဲဥတီရလဲဆိုတော့တိုင်းပြည်စီဝါရေးကြာနေတယ်ဒါကိုပြလို့ပြန်လဲမြှင့်တင်မလဲဆိုတဲ့ကိစ္စတွေပြောတယ်နောက်တစ်ခုကကြတော့သူ့တိုင်းပြည်စီဝါရေးကိစ္စတွေအဓိကပြောတော့မြမပြည်ကိစ္စကသိတော့ဟိုစဉ်းစားနိုင်ဝင်လို့မတင်ရ
လွတ်တော်ကဝန်ကြီးချုပ်အဖြစ်ရွေးချယ်ခဲ့တဲ့အင်ချမ်းမြေလုပ်ငန်းရှင်တထေကြီးဆဲ့ထားသဝီစင်ကတော့တိုင်းပြည်ရဲ့အသိအမှတ်ပြုမှုရရှိပြီးနောက်မှာတရစ္ဆာရှင်းလင်းဖွဲ့ကျင့်ပတ်မယ်အကြောင်းပြောပေမဲ့ရဲ့အတိအကျတော့မသတ်မှတ်ရသေးပါဘူးရှင
်။ထိုင်းဝန်ကြီးချုပ်တင်တဲ့မြမအရေးပေါ်တက်ရောက်မှုသုံးသက်ချက်ကိုမတ်တင်ကြီးထိုက်စူးစီးတင်ပြခဲ့တာပါ။အခုတစ်ဆက်တည်းထိုင်းမှာမြမတွေဘဏ်အကောင့်ဖွင့်ရတာခက်ခဲနေတဲ့အကြောင်းကိုသတင်းတပုတ်တိကျချက်ပေးကြပါမယ်။ပြီးခဲ့တဲ့လပိုင်းတွေကစပြီးထိုင်းနိုင်ငံကိုလာကြတဲ့မြမပြည်သူပြည်သားတွေဟာထိုင်းဘဏ်တွေမှာဘဏ်အကောင့်တွေဖွင့်ဖို့ခက်ခဲလာပြီးဘဏ်အကောင့်ဖွင့်နိုင်မှုအတွက်ခိုင်မာတဲ့အချက်လက်တွေတင်ပြနိုင်မှုလည်းလိုအပ်လာပါတယ်။ဒီအကြောင်းကိုဘန်ကောက်ကနေမတ်ညွန်ညွန်လင်ကတင်ပြပေးထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံကိုအလဲပတ်အတွက်ပဲဖြစ်ဖြစ်ကြောင်းတက်ဖို့ပဲဖြစ်ဖြစ်စေးစစ်ဖို့ပဲဖြစ်ဖြစ်စေးကူဖို့ပဲဖြစ်ဖြစ်အလောက်ရှားဖို့ပဲဖြစ်ဖြစ်စီးပွားရေးလုပ်ဖို့ပဲဖြစ်ဖြစ်လာရောက်ကြသူတွေအများစုဟာထိုင်းဘဏ်တွေမှာဘိန့်အကောင့်လို့ခေါ်တဲ့ဘဏ်စည်ရင်းတွေကိုဖွင့်ကြပါတယ်။အရင်ကတော့မြန်မာပြည်သားတူဘဏ်အကောင့်ဖွင့်တဲ့အခါမှာမြန်မာတန်ရုံးရဲ့ထောက်ခံချက်စာပါရင်လွယ်လွယ်ကူကူဖွင့်လို့ရပေမဲ့အခုနှစ်မတ်လလောက်ကစပြီးတခြားအချက်လက်တွေပါတောင်းဆိုလာတာကြောင့်ဘဏ်ဖွင့်မှုတော်တော်ခက်ခဲသွားတယ်လို့အကျိုးဆောင်လုပ်ကိုင်ပေးနေသူတွေကပြောပါတယ်
။မြန်မာဒီဟိုဒီမှာဘဏ်ဖွင့်ပေးနေတာကတော့တစ်နှစ်နီးပါးလောက်ရှိပြီရှင်။အဲစပြီးဖွင့်ခြင်းအချိန်တွေမှာတော့အရင်အဆင်ပြေတယ်အဓိကတန်ရုံးထောက်ခံစာပေါ့မြန်မာပြည်ကတန်ရုံးထောက်ခံစာတစ်ခုလည်းပါရင်ကိုအဲသူတို့ဘဏ်ကဖွင့်ပေးတယ်ပေါ့နော်။ဘဏ်ဖွင့်ပြီးကဗမာစပြီးတော့ကျက်သွားလဲဆိုတော့ဒီ2023 3လပိုင်းလောက်ကနေစပြီးတော့သူတို့ဘဏ်တွေကအရင်ဟိုတင်းကျပ်လာရပေါ့နော်။ ဒီပန်အကောင့်ကိုဘာကိစ္စနဲ့ဖွင့်ချင်တာလဲဆိုရင်မေးခွန်းနေရှိလာတယ်။အဲဘာကြောင့်ဖွင့်ချင်တာလဲဥပမာဆေးကူသားနေရလို့ဆိုရင်ဒီဆေးရုံဝင်လွဲဖို့အတွက်ကိုဟိုလိုအဲ့လိုဖွင့်ချင်တာလားဒါမှမဟုတ်အိမ်ဝယ်သားနဲ့လူဒီမှာမြန်မာပြည်မြန်မာပြည်ကအိမ်ဝယ်သားလိုက်ကိုလိုဝယ်သားလိုက်အများကြီးရှိတယ်။အဲ့အတွက်ကိုဒီကွန်ဒိုအတွက်ကိုပေးချေဖို့အတွက်ကိုဖွင့်ချင်တာလားသူတို့အဲ့လ ရှင်းသားရဲ့ဘောက်ချာအဲ့လိုဟာမျိုးတွေပါရတယ်ပေါ့နော်အဲ့လိုဟာမျိုးတွေပါတော့မှသူတို့ဘက်ကပေးဖွင့်တာမျိုးတွေရှိလာတယ်ပေါ့နော်ဟုတ
်ဒီထိုင်းနိုင်ငံလာတာသူကရက်30မကျော်လို့ခွင့်လို့မရတာတခုရဲ့နောက်ဟိုစားဒီမှာသူလာတာသူဆေးရုံလာပြတာမဟုတ်လေအဲ့ဒီပန်ရောက်သူမေးတယ်ပေါ့နော်ဒီဆေးရုံလာပြလို့ရှိရင်တမျိုးပေါ်ရတာပေါ့နော်ထောက်ခံစားနောက်တခုကအဲ့ဒီဆေးရုံလက်မရဖို့အတွက်ဒီဆေးရုံတခုခုမှကိုဆေးကူးတဲ့ထောက်တာတခုယူလာရတာပေါ့နော်အဲ့ဒါတခုဆေးရုံလက်မပေါ့အဲ့ဒါဒီမရှိတော့မှဒီမြန်မာပြည်ကဒီမြန်မာမဘို့တင်ရဲ့နောက်ဒီမြန်မာပြည်ကရေမောင်းလေးဆိုင်ကားရေမောင်းလို့ပါလို့အင်္ဂလိပ်နဲ့ပတ်သက်လိုက်ရင်အဲ့ဒါတခုရဲ့နောက်အဲ့ဒါဆုံးစင်စရာတခုရဲ့အဲ့ဒါသူတို့ကျွန်တော်ပြောပါတယ်အဲ့ဒီပန်ရောပါဟုတ်
ပြည့်ရတဲ့နှစ်တွေတုန်းကဗန်ဖွင့်ရတာအခက်ခဲသိမ့်မရှိလာပေမဲ့အခုချိန်ခက်ခဲလာတာဟာထိုင်းနိုင်ငံမှာနေထိုင်နေကြတဲ့နိုင်ငံသားတချို့ရဲ့ငွေကြေးခဝါချမှုတွေတရားမဝင်စီးပွားရှာမှုတွေကြောင့်ဖြစ်နိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေတာပါ
ထိုင်းနိုင်ငံမှာလူပေါင်းစုံပေါ့နော်လူမျိုးပေါင်းစုံရှိတယ်ရှိရောအဲ့လိုငွေကြေးခွာချမှုတွေလည်းရှိရတဲ့အခါမျိုးတွေရှိတယ်နောက်ပြီးတော့ဒီမှာဥပမာမြန်မာပြည်အနေနဲ့ဆိုရင်လည်းဒီလိုမျိုးအိမ်ပိုင်ဆိုင်မှုတွေအိမ်တွေဝယ်လာတာတွေကားတွေဝယ်လာတာတွေပြည်မြန်မာတွေလည်းများလာတယ်မြန်မာရေတော့မဟုတ်ဘူးပေါ့နော်အဓိကတော့သူကဒီ tourist တွေများလာတာဖြစ်တဲ့အတွက်ဒီ tourist တိုင်းတော်တော်များများကကွန်ဒိုတွေဝယ်တယ်ဒီမှာဟိုရွှေ့ပြောင်းလာတာတွေများတယ်ပေါ့နော်များတဲ့အတွက်ကိုဒီ tourist တွေအကုန်လုံးကိုသူတို့အနေနဲ့စီစစ်တဲ့အနေနဲ့အဲ့လိုမျိုးတင်းကျပ်လာတယ်လို့တော့ညီမထင်တယ်ရှင့်ဟုတ်
မြန်မာပြည်သားတွေအနေနဲ့ထိုင်းနိုင်ငံမှာမဖြစ်မနေဘဏ်အကောင့်ဖွင့်ဖို့လိုမယ်ဆိုရင်တော့လိုအပ်တဲ့အချက်အလက်စာရွက်စာတမ်းတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်ဟုတ်အရင်တော့ကခုနကပြောသလိုပေါ့နော်အရင်တော့ကဆိုရင်တော့တန်ယုံထောက်ခံစာတစ်ခုလေးနဲ့ရတယ်အခုလက်ရှိဆိုရင်တော့တန်ယုံထောက်ခံစာပါရမယ်စေကုသနေတဲ့လူဆိုရင်ဒီစေယုံကဒီစေယုံမှာကုသနေပါတယ်ဆိုတော့medical certificate လိုတယ်တချို့တွေ့ဆိုလို့ရှိရင်အဲ့ medical certificate တင်မကအောင်ဒီစေယုံမှာထပ်ပြီးတော့ကုသပါမယ်ဆိုတော့ appointment letter ပေါ့နော်ဒီစေးုံမှာပဲ appointment ထပ်လုပ်ထားတဲ့ letter ဆိုင်ရွက်ပေါ့နော်အဲ့တော့နှစ်ရွက်ပြီးတော့ဟိုမြန်မာပြည်ကဗန်စာအုပ်ကိုမြန်မာပြည်ဗန်ရဲ့3လစာဗန် statement လို့နောက်ပြီးတော့မြန်မာပြည်က driving license ပါရမယ်မှတ်ပုံတင်ပါရမယ်မှတ်ပုံတင်ကို notary ပြန်လာတာပါရမယ်ပေါ့နော်အဲ့လိုအချက်လက်တွေအများကြီးတောင်းဆိုလာပါတယ်ရှင့်အဲ့ဟာကြီးအကုန်လုံးအချက်လက်ဆောင်ရင်တော့တို့ဖွင့်ပြီးရယ်ပြီးတော့ဟို insurance ပေါ့နော်accident insurance ဆိုပြီးတော့ဒီမှာ9,000နဲ့900ပေးပြီးတော့အဲ့ဟာဝယ်ရတယ်လက်ရှိအခြေအနေထိတော့ဖွင့်တာကဟိုလုံးဝမဖွင့်ပေးဘဲနဲ့ရက်လိုက်တာမျိုးမရှိဘူးဒါပေမဲ့ဖွင့်ပေးနေပါသေးရယ်အရင်အထက်တော့အများကြီးတင်းကျပ်လာတယ်ပေါ့နော်အဲ့တော့ဒီစာရွက်စာတမ်းတွေဆောင်ရင်တော့ဖွင့်ပေးပါသေးရယ်ရှင့်ဟုတ်
မြန်မာနိုင်ငံသားတော်တော်များများကလည်းထိုင်းကိုရောက်ပြီးဆိုရင်ဘဏ်အကောင့်ဖွင့်ကျင်သူတွေကများပါတယ်
။ဥပမာစေကူသားရဲ့လူတွေဆိုရင်ညီမတို့စီကိုလာတယ်ဥပမာဘတ်လဲတယ်ပေါ့ဘတ်ငွေလဲတဲ့အခါမျိုးကြလို့ရှိရင်စာအုပ်မရှိတဲ့အတွက်ကိုသူတို့အနေနဲ့တယောက်နဲ့တယောက်တွေ့ပြီးတော့မှလဲရတာမျိုးတွေအဲ့လိုအခက်ခဲတွေရှိတယ်ပေါ့အဲ့တော့စေကူသားဖို့လာတဲ့လူတွေတော့ကတော့မဖြစ်မနေရှိကိုရှိရမယ်ပေါ့နော်။နောက်ကျောင်းတက်နေတဲ့လူတွေကြတော့လည်းကျောင်းလာကသွင်းဖို့ဆိုရင်ဒီမှာတက်နေတဲ့လူတွေပဲဖြစ်စေဒီမြန်မာနိုင်ငံကနေ online class တက်နေတဲ့လူတွေပဲဖြစ်စေကျောင်းလာကသွင်းကနေကြရင်သူတို့အနေနဲ့အရင်အခက်ခဲဖြစ်တယ်အဲ့ဒီအတွက်ကိုဒီဘဏ်အကောင့်တွေဖွင့်ကြရပါတော့ဟုတ်ပြီးတော့ဒီလိုမျိုးငွေစုချင်တဲ့လူတွေတို့အဲ့လိုဒီမှာနိုင်ငံသားစီးပွားရေးအဲ့လို link ချိတ်ပြီးတော့လုပ်နေတဲ့လူတွေတို့အဲ့လိုမျိုးတွေအတွက်ကတော့လိုအပ်တာဖြစ်တဲ့အတွက်ဖွင့်ထားကြရပါတော့ဟုတ
်မြန်မာပြည်သားတွေအတွက်ဘဏ်အကောင့်ဖွင့်နိုင်မှုအကျိုးဆောင်လုပ်ကိုင်ပေးနေသူတချို့ကတော့ဘယ်လိုဗီဇာနဲ့ပဲလာလာဘတ်6500ကနေ12900နဲ့ဘဏ်အကောင့်ဖွင့်ပေးပါမယ်ဆိုပြီးလူမှုကွန်ရက်စာမျက်နှာတွေမှာတော့ကြီးညာထားဆဲဖြစ်ပါတယ်ရှင်ကျမညညလွင်မှာ
မညညလွင်တက်ဆက်ခဲ့တာပါအကြံရမှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တက်ဆက်နေကြယူကရိန်းနဲ့မြန်မာအရေးနှိုင်းရှင်သုံးသက်ချက်မြေကြီးဩဇာအမေရိကန်နိုင်ငံရဲ့ခီးသွွားအစီအစဉ်တွေဇတိုက်တင်ဆက်ပေးဖို့လဲပြင်ဆင်ထားပါတယ်ခင
်ဗျာဒရင်မန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘဲရက်ဒေသမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့ဒရင်မန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့ဒရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းမှာ VOA Mobile season ရဲ့ August 23ရက်ဗုဒ္ဓဟူးနေ့မနက်ခင်း season တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ Ukraine နဲ့မြန်မာအရေးသုံးသပ်ချက်မတင်ဆက်မီမှာမြန်မာတောင်သူလယ်သမားနဲ့စပ်ပျိုးရေးအခြေအနေအကြောင်းတင်ဆက်ပေးနေတဲ့မြေကြီးဩဇာအစီအစဉ်နဲ့စတင်ကြပါတယ်အနာသိစကောင်စီကနေ 2,000 တန်ငွေစက်ကူတွေထုတ်ဝေသုံးဆွဲရမယ်လို့ကြေညာလိုက်ပြီးနောက်ဒီရပိုင်းတွင်ကုန်စည်နှုန်းတွေရုတ်တရက်မြင့်တက်လာတာဟာစပြိုးရေးလုပ်ငန်းတွေအပေါ်မှာလည်းတက်ရောက်မှုတွေရှိလာပါတယ်အထူးသဖြင့်မြန်မာနိုင်ငံအလဲပိုင်းမြေလက်ဒေသမှာဒီနှစ်စီထွက်သီးနှံတွေအထက်ကောင်းပေမဲ့အခုလိုရုတ်တရက်ငွေကြေးဖောင်းပွားမှုကြောင့်ထင်သလောက်တွက်ချေမကိုက်ခဲ့ကြပါဘူးဒီကြောင့်ကိုလေးလာစုံစမ်းထားတဲ့ကိုခမောင်စိုးမင်းကတောင်သူလယ်သမားတွေနဲ့စပြိုးရေးကြာနဲ့အက်ဒီတာတအူးကိုမေးမြန်းပြီးတင်ဆက်ထားပါတယ်ခင်ဗျာ
ပဲဒီလက်ဒေတာကနေရာတော်များများမှာမကြသေးခင်ကနှမ်းဖြူနှမ်းနဲ့စီထွက်သီးနှံတွေအထွက်ကောင်းပြီးဈေးလဲအထိုက်လျောက်ရရှိကြပါတယ်ဒါပေမဲ့လည်း 2,000 တန်ငွေစက္ကူအစ်စ်တွေထုတ်ဝေတော့မယ်ဆိုပြီးစစ်ကောင်စီကကြေညာလိုက်တဲ့အခါမှာတော့ရုတ်တရက်ကုန်စည်နှုန်းတွေခုန်တက်သွားတဲ့အတွက်ကြောင့်တောင်သူလယ်သမားတွေလည်းအခက်အခဲတွေ့ကုန်ကြရပါတယ်ဒါနဲ့ပတ်သက်ပြီးမြေလက်ဒေတာစိုက်ပျိုးရေးနဲ့ပတ်သက်တဲ့အင်တာနက်အွန်လိုင်းဂျာနယ်အယ်ဒီတာတဦးကအခုလိုပြောပါတယ်
တောင်သူတွေကဈေးနှုန်းကောင်းကောင်းတော့ရပါတယ်သိပ်မထူကြဘူးပေါ့နော်ကိုရောင်းရတဲ့သီးနှံကရောင်းရတဲ့ငွေကြေးနဲ့ဒီတိုက်ွယ်စားရမယ့်ငွေကြေးကဈာလူလောက်တက်လာတဲ့ခါကျတော့ဒီလုံးတလောက်အဖတ်မတင်ဘူးပေါ့အဲ့ဒီဆိုတာတော့ဒီယာညီတွေပေါ်မှာလက်လုံတဲ့စားရလုံနေရလူတွေတော့စကုံစင်းနှုန်းတွေတက်လာတဲ့ခါကျတော့လေယာလုပ်ငန်းတွင်နေပေါ်မှာမိခိုစားတော့နေရတဲ့လူတွေပို့တော့ခက်ခဲတာပေါ့2,000 တန်ထုတ်ပေးတယ်ငွေကြေး 2,000 တန်ထုတ်ပေးတယ်ဆိုရင်ဒီကပိုကြီးတဲ့အခါကျတော့ကုန်စည်နှုန်းတွေကညှင့်နေတယ်လို့ပဲအဲ့လိုပဲယူဆရတာဟိုထင်မြင်ယူဆချက်တွေနဲ့ပြောနေကြတာပဲရှိသေးတယ်တကယ်တမ်းကျတော့ဈေးဘက်တွင်မှာတဝယ်တရားဝယ်လဲပတ်နေတာမျိုးပေါ့မတွေ့ဘူးသလားပဲဒါကတော့ 2,000 တန်ပဲလို့ကိုင်းပြီးတော့ပြတယ်လူတယောက်မှမတွေ့သေးဘူးသူတို့ 2,000 တန်ထုတ်လိုက်လို့ငွေကြေးဖောင်းပွားမယ်ဆိုတဲ့ခံမှန်းချက်တွေထွက်လာတဲ့အပေါ်မှာမူတည်ပြီးတော့ဖြစ်နေတဲ့ဂရက်လိုပဲပြောရမှာပါ
တချိန်လုံးက COG လိုတောင်တင်စားခေါ်ခဲ့ကြတဲ့မကွေးတိုင်းတဝိုက်ကဒေသအတော်များများမှာဒီနှစ်စီထွက်သီးနှံနှမ်းဖြူနှမ်းနဲ့တွေအထွက်ကောင်းကြသလိုမကြာခင်မှာဖော်နှုတ်တော်မဲ့မြေပဲခင်းတွေကလည်းအထွက်ကောင်းမဲ့အလားအလာရှိပါတယ်။ဒါပေမဲ့ကုန်စည်နှုန်းနဲ့အတူ73လောင်စာဆီဈေးတွေကခေါင်ခိုက်နေတဲ့အတွက်ကုန်စည်ပို့ဆောင်ရေးဈေးတွေတက်လာသလိုစောင်းသီးနှံတွေစိုက်ပျိုးဖို့အတွက်လဲထွန်ဆက်ငါထွန်ရက်ဖို့လည်းအခက်အခဲတွေရှိလာပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးမြို့အတွင်းကစီထွက်သီးနှံစိုက်ပျိုးတဲ့တောင်သူတဦးကအခုလိုပြောပါတယ်
။ကောင်းတယ်ဒီနေ့ခရိုင်နှစ်တွေတည်းထွက်တယ်။အနေကုံတော့မဟုတ်ဘူးကျွန်တော်ဒီမကွေးနားတဝိုက်ပေါ့။မဆိုးဘူးဒီနေ့ကဒီနေ့တည်းကမြတ်ဘူးလေသူ့ဆုံနေတာကိုဒီနေ့ကလေးရလိုက်လို့တော်သေးရပါဘောရလိုက်တယ်ဈေးလေးကလည်းမဆိုးဘူးပေါ့။ဒါမှမဟုတ်ကျွန်တော်ရှင်းတာတော့နောက်နှစ်ဆိုရင်အကုန်လုံးဟာတက်လာလိမ့်မယ်ခင်လေကုန်သင်းနှုန်းတွေကကုန်သင်းနှုန်းတွေတက်တယ်။ဟိုစံစည်းတွေတက်လာတယ်စံစည်းတွေစီစည်းတွေတက်လာတော့အလို့သမားတွေကလည်းဝယ်စားရတယ်စီးရကြီးတော့ကြတော့သူတို့လောကကလည်းတူတောင်းတာပေါ့အလုသမပြဿနာရှိတာပုံပုံရောရှိလာမှာပဲနှစ်တောင်းတဲ့ဈေးကတော်တော်ရိုက်ခတ်ဆိုဒီနှစ်တောင်းတောင်းမဲ့ကိစ္စနဲ့နည်းနည်းပွားစီပွားစီဖြစ်ပြီးကုန်လင်းလုံးတက်တာလည်းပါမယ်ဒီခုအဓိကပြဿနာကတော့အဲ့စီစည်းပြဿနာပဲစီစည်းကခုရဲ့ပိုင်းမှာပိုးလေပြက်လာတယ်ဒီစီစည်းတက်တဲ့အတွက်ကျွန်တော်တို့ဘာတွေပါလားရှိလာတော့ဆိုတော့ကုန်သွားရောက်မယ်ဆိုလဲမြို့ပေါ်မှာကုန်သွားရောက်မယ်ဆိုလဲဒီကုန်တင်တဲ့အခါကြီးကဈေးတက်လာတယ်။နောက်ရာထဲမှာအခုနောက်ဆောင်းပိုင်းသီးနှံတွေစိုက်ဖို့လို့ထွန်တော့လေထွန်ရက်ခါကြီးကဈေးတက်လာတာပေါ့။အကုန်လုံးရတယ်လားပြောတာပါမြင့်လာတော့ကြတော့ရင်းမြင့်ကြမြင့်ဖြစ်လာတဲ့သဘောရှိတယ်။ပြရမယ်အခါကြီးပါတွေကလည်းပြန်တက်လာလိမ့်မယ်ထင်တယ်မြေဩဇာဈေးဗာဈေးအကုန်လုံးပေါ့လေဒီခရက်ကြောင့်တောင်သူတွေကဒီလိုပဲရှိတော့ရှုံးရှုံးမြက်မြက်လှုပ်နေရတာလေ။
မကွေးတိုင်းအတွင်းကအေယော်ဒီမြစ်အနောက်ဘက်မှာရှိတဲ့ရောဒေသမှာလည်းအခုအချိန်ထိစိုက်ပျိုးထားတဲ့စပားကင်းတွေဟာအထွက်ကောင်းမဲ့အလားအလာတွေရှိပါတယ်။ဒါပေမဲ့လည်းအခု 2,000 တန်ငွေစက္ကူအစ်စ်ထုတ်ဝေပဲသတင်းပေါ်ထွက်လာပြီးတဲ့နောက်စိုက်ပျိုးရေးသုံးပစ္စည်းတွေထိုးတက်ကုန်တဲ့အတွေ့အဲ့ဒီကလယ်သမားတွေလည်းအခက်တွေ့ကုန်ကြရပါတယ်။ဒါနဲ့ပတ်သက်ပြီးရောဒေသပေါင်းမြို့နယ်အတွင်းကလယ်သမားတဦးကအခုလိုပြောပါတယ်
2,000 တန်ကိစ္စနဲ့ပတ်သက်လို့ဆရာငွေကြေးဖောင်းပွားမှုပုံစံမျိုးဖြစ်တာတော့ကျွန်တော်တို့ဈေးလုပ်ငန်းမှာဒီဇယ်ဈေးတို့သွားသူတွေက ညီကြီးလေးတို့တော့သူတွေကဈေးတက်သွားတယ်ဆိုတော့ကျွန်တော်စာကြည့်လေးလုပ်ငန်းမှာလောအခါရောဈေးတက်သွားတာပါဆက်။နောက်ရောင်းရတဲ့ဒီညစီကတော့ညစ်တက်တာမညစ်တက်တာမျိုးဆိုတော့သူတွေကတော့ဒါမညစ်တက်သွားတယ်ဆက်။ထုတ်မယ်ဆိုတဲ့သတင်းပဲကြားလိုက်ပြီးတော့မှငွေဆက်ကဈေးဟိုအထဲမှာမရောက်လာဘူး။မရောက်လာသေးတဲ့ကျွန်တော်တို့အဲ့ဒီမှာပုံသေးလုံးတွေကစားပြတ်တက်သွားတာ။အဲ့ဒါတော့သိကြတယ်ဆက်။ခုနကကျွန်တော်ပြောရတာစာကြည့်သွားစုတွေဒီဥမာလေထွန်းဆက်တို့ပစ္စည်းဝယ်ရတဲ့ပစ္စည်းမှန်တယ်များပါဆက်အကုန်ဖုံးတက်သွားတယ်။ပစ္စည်းအကုန်လုံးကဆက်ဈေးတက်တာ။ငွေငွေနဲ့ထမွေနဲ့ဒါအကွာဟာတော့လူကြီးစေပါတော်တော်ဒုက္ခရောက်တော့နှစ်တောင်းတန်ရိတ်တာကြောင့်ဆက်ဒီမဲ့လက်လုတ်လက်စားဘွားတွေကတော့လူကြီးဖောင်းဖောင်းမှုနဲ့အတူစားဝတ်နေတွေဆင်းရဲဒုက္ခအများကြီးရောက်နိုင်တယ်ပါဆက
်ငွေစက်ကူအစ်စ်ထုတ်ဝေမဲ့သတင်းကြောင့်ကုံစင်းနှုံးတွေတက်ကုန်တာဟာအရင်ကစိုက်ပျိုးရေးမှာလေယာလုတ်သားရှာပါမှုကြုံတွေ့နေရတဲ့အခြေအနေကနေလေယာလုတ်သားလုံးဝရှာမရတဲ့အခြေအနေကိုဆက်ရောက်သွားစေတယ်လို့တောင်သူလယ်သမားတွေကစိုးရိမ်မှုတွေရှိနေကြပါတယ်အဲ့ဒီအတွက်လက်လုတ်လက်စားလို့ဒေတာကခေါ်တဲ့လေယာလုတ်သားတွေကိုကုံစင်းနှုံးနဲ့ကိုက်ညီအောင်အခုပေးနေတဲ့ဈေးထက်ပိုပြီးခေါ်ကြရမှာဖြစ်ပါတယ်။ကျေးလက်ကလူငယ်လူရွယ်တွေနဲ့လက်လုတ်လက်စားအလုပ်သမားတွေဟာမိမိဒေတာကိုစွန့်ခွာပြီးအိမ်နီးချင်းနိုင်ငံတွေအပါအဝင်အလုပ်ကံရရှိနိုင်တဲ့နေရာတွေကိုစွန့်စားထွက်ခွာနေကြတဲ့အတွက်စိုက်ပျိုးရေးမှာလုတ်သားလိုအပ်ချက်ဟာကြီးမားနေပါတယ်။ဒါအပြင်လေယာဉ်လုပ်ငန်းမှာစက်ကရိယာတွေအသုံးပြုနိုင်မှုအတွက်လိုအပ်တဲ့73လောင်စာဆီဈေးတွေကလည်းခေါင်ခိုက်နေတဲ့အတွက်စိုက်ပျိုးရေးမှာကုန်ကျစရိတ်တွေကြီးမြင့်နေပါတယ်။အဲဒီလိုအခြေအနေဟာရှေ့လာမယ့်နှစ်စိုက်ပျိုးရာသီအတွက်တောင်သူလယ်သမားတွေစိုးရိမ်မှုတွေရှိနေကြပါတယ်။နောက်တစ်ချက်ကစိုက်ပျိုးရေးဘဏ်ကနေအမတော်ချင်းငွေထုတ်ချေးတာဟာလည်းအကန့်အသတ်တွေများလွန်းတဲ့အတွက်တောင်သူလယ်သမားတွေအတွက်အဆင်ပြေမှုနည်းနေပါတယ်။မကွေးတိုင်းမှာဆိုရင်စေဧကအထက်ရှိတဲ့သူတွေကိုစေဧကစာပဲချင်းငါပြီးစေဧကအောက်ရှိတဲ့သူတွေကိုတော့ဧကအလိုက်ချင်းငါပါတယ်။ဒါအပြင်စိုက်ပျိုးရေးအတွက်ပြင်ဆင်နေတဲ့ငွေလိုအပ်တဲ့အချိန်မှာချင်းငါတာမဟုတ်ပဲအချိန်နောက်ကျမှချင်းငါတာဟာလည်းတောင်သူလယ်သမားတွေကိုအခက်အခဲတွေဖြစ်စေပါတယ်။အဆိုးဆုံးကတော့တောင်သူလယ်သမားတွေရှိရာခြေဝါတွေကိုလာရောက်ပြီးချင်းငွေထုတ်ပေးတာမဟုတ်ပဲမြို့ပေါ်ကိုတောင်သူလယ်သမားတွေကိုဆင့်ခေါ်ငွေထုတ်ပေးတာဖြစ်ပါတယ်။အဲ့ဒီအတွက်ရွာအတော်များများကယာနဲ့ချီရှိကြတဲ့တောင်သူလယ်သမားတွေမြို့ပေါ်ကိုစုပြီးသွားရောက်ချင်းငွေထုတ်ကြရပါတယ်။မြန်မာနိုင်ငံကိုပိုချုပ်ကြီးနေဝင်ဦးဆောင်တဲ့စစ်တပ်က1962ခုနှစ်မတ်လ2ရက်အာဏာသိမ်းအုပ်ချုပ်ခဲ့ပြီးတဲ့နောက်လှည့်လည်သုံးစွဲနေတဲ့အဓိကငွေစက်ကူတွေကိုတရားမဝင်ကြောင်းကြေညာပြီးအသစ်ထုတ်ဝေသုံးစွဲခဲ့တာဟာမကြာခဏဖြစ်ပါတယ်။1989ခုနှစ်စက်တင်ဘာလ5ရက်နေ့ကလည်းအဲ့ဒီလိုမျိုးတရားမဝင်ငွေစက်ကူတွေကျင်းညာလိုက်တဲ့အခါမှာတော့တနိုင်ငံလုံးလူထုတွေမခံမရဖြစ်လာပြီးမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆာလာတပါတီအစိုးရကိုစန့်ကျင်လာကြက1988ခုနှစ်ဩဂုတ်လမှာတော့လူထုအုံကြွမှုဖြစ်ပေါ်လာခဲ့ပါတယ်ခင်ဗျာ
ကိုကမောင်ဆိုမင်းစီစဉ်မေးမြန်းပြီးတင်ဆက်ခဲ့တာပါဒီမြန်မာပိုင်းရဲ့ဗိုလ်ထုံးနေ့မနေ့ဖက်အစည်းအဝေးကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြန်မာနဲ့ယူကရိန်းအရေးနှိုင်းယှဉ်သုံးသပ်ချက်နဲ့ဆက်ချင်ပါတယ်။နိုင်ငံတကာရဲ့အကူအညီထောက်ပံ့နေပါတဲ့မြန်မာຫນွေဦးတော်လှန်ရေးစစ်ပွဲတွေဟာကာလကြာလာတဲ့မြ၊ကာဝေးရန်မုံငွေနဲ့လူသားချင်းစာနာမှုအကူအညီတွေပို့ပြီးလိုအပ်နေတာပါ။အချိန်တည်းမှာပဲရုရှားရဲ့ကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်တော့အမေရိကန်ကလက်နက်နဲ့အကူအညီတွေဘီလျံနဲ့ချီပေးနေပါတယ်။မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုဟောင်စာကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မြန်မာပြည်သွင်းကအာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးအင်အားစုတွေရဲ့တိုက်ပွဲတွေဟာလေကြောင်းရောကုန်းကြောင်းပါနေ့စဉ်အဆက်မပြတ်ပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။နိုင်ငံတကာရဲ့အကူအညီထောက်ပံ့ရရှိမှုနေပါလာတဲ့မြန်မာနေဦးတော်လှန်ရေးစစ်ပွဲဟာကာလကြာလာတာနဲ့အမျှကာကွယ်ရေးရန်ပုံငွေနဲ့အတူစစ်ဘေးရှောင်ပြည်သူနှစ်တန်းကျော်အတွက်လူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့လိုအပ်လာနေပြီပဲဖြစ်ပါတယ်။ဒီလိုအချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရဟာယူကရိန်းစစ်ပွဲအတွက်ကာကွယ်ရေးရန်ပုံငွေ73ဘီလီယံကျော်နဲ့အတူဒီနှစ်ကုန်တဲ့အထိလူသားချင်းစာနာမှုအကူအညီဆက်ပေးဖို့ရာကန်ဒေါ်လာ10ဘီလီယံထပ်ပြီးတော့ချပေးဖို့အတွက်ပြီးခဲ့တဲ့ပတ်ကလွှတ်တော်မှာတောင်းဆိုလိုက်ပါတယ်။လူမျိုးရေးတိုက်ပွဲဝင်နေကြတာချင်းသူပဲမဲ့ဘာကြောင့်နိုင်ငံတကာရဲ့အကူအညီတွေဟာယူကရိန်းနိုင်ငံကိုပဲဒေါ်လာဘီလီယံနဲ့ချီပြီးတော့ဝင်ရောက်နေလဲဆိုတာကို NUG ရဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဆက်စာနဲ့ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ယူကရိန်းနဲ့မြန်မာနိုင်ငံကိုဒီအရေးတစ်ခုကိုနှိုက်ရှင်ကြည့်မယ်ဆိုပါကပေါ့နော်။မြန်မာပြည်သူလူထုကတိုက်ပွဲဝင်နေတဲ့ cost နဲ့ Ukraine ပြည်သူလူထုကတိုက်ပွဲဝင်နေတာဟာတစ်ခုစလုံးကဒီမိုကရေစီအတွက်ဖြစ်တယ်လော်လာရှိအတွက်ဖြစ်တယ်ဆိုတော့ဒါတူညီတာပေါ့နော်ဒါပေမဲ့ကွဲပြားမှုကပါလဲဆိုရင်မြန်မာပြည်သူလူထုကိုကူညီတဲ့ အစိပ်ပိုင်းနဲ့ဒီယူကရိတ်ပီတလူထုကိုကူညီမဲ့အစိပ်ပိုင်းမှာအကူလိုကနော်ဒါအရာကွာလို့ကွဲပြားနေတာကိုတွေ့ရတယ်။နံပါတ်၁ကျွန်တော်တို့ဒီအကူညီကိုကြည့်ရအောင်ပေါ့နော်အကူညီမှာအခုကယူကရိန်းပီတလူထုကနော်အမေရိကဒေါ်လာနဲ့တွက်မယ်ဆိုရင်အမေရိကပီထောက်စုတစ်ခုကကိုကဘီလီယံ60နီးပါးကူညီနေပြီ။ပြီးတော့ EU ကိုကြည့်မယ်ဆိုရင်လည်း38ဘီလီယံလောက်ကကူညီနေတယ်။ UK ကိုကြည့်မယ်ဆိုရင်လည်းဘီလီယံ10ကျော်စီဒတ်မာ10လောက်ကိုကူညီနေတယ်။ပေါက်လိုက်ပါဒါကဘီလီယံနဲ့ဆိုပြီးတော့130ကျော်ဘီလီယံယူကရိန်းကအကူအညီရနေတဲ့အချိန်မှာမြန်မာနိုင်ငံကဒီလွက်ခဲတဲ့လာ30အတွင်းမှာနိုင်ငံတကာအကူအညီဆိုတာကဒေါ်လာကြီးကလာမှာမရှိတော့ဖြစ်တာကိုတွေ့ရတယ်။ဒါမတူညီတဲ့အချက်ပေါ့နော်။ဒါပေမဲ့တူညီတဲ့အချက်တစ်ခုကဆိုရင်လည်းမြန်မာနိုင်ငံအရေးနဲ့ပတ်သက်လာရင်အာရှဆိုတာရှိတယ်။ယူကရိန်းအရေးနဲ့ပတ်သက်လာရင်သူတို့နောက်ွယ်မှာ European Union EU ရှိတယ်။ EU Plus NATO အရေးကြီးဆုံးက NATO ဖြစ်နေတယ်။ကွဲပြားမှုကမြန်မာနိုင်ငံအရေးနဲ့ပတ်သက်လာရင်ကျွန်တော်တို့မှာ NATO လိုမျိုးမရှိတော့ဘူး။ပြီးတော့အာရှလို့ပြောမယ်ဆိုရင်လည်းအာရှဟာလည်းအဲ့ဒီ 5. နောက်ွယ်မှာပဲပုတ်အောင်နေကြတယ် exit တခုမှမရှိဘူးဒါဟာလဲအရာကွဲပြားတဲ့အချက်ဖြစ်ပါတယ်နောက်အချက်တခုကိုကြည့်မယ်ဆိုရင်ဒါခပေးဆုံးမှုပေါ့အခုက European Union တခုလုံးနဲ့အနောက်နိုင်ငံအလုပ်က Russian ကိုဒါခပေးဆုံးတယ်နောက်ပါတယ်ပြောမယ်ဆိုရင် Russia ကအခုဆိုရင်လူ1000ကျော်ကိုအနောက်နိုင်ငံအလုပ်ကစုပေါင်းပြီးတော့နာခပိစုထားတယ်မြန်မာနိုင်ငံကိုကြည့်မယ်ဆိုရင်လူ100မပြည့်သေးဘူးเนาะဒီနေ့အထိဒါခပိစုမှုကိုကြည့်မယ်ဆိုရင်လူ100မပြည့်သေးဘူးအာရှဖက်ကဒါခပိစုမှုတစ်ခုမှမရှိဘူးလို့ပြောလို့ရတယ်ဒါဟာလဲအနောက်နိုင်ငံကဒါခပိစုမှုတွေဖြစ်နေပြီးတော့နောက်တစ်ခုကเนาะကွဲပြားချက်တစ်ခုကပါလဲဆိုရင်ဒီဒါခပိစုမှုထက်မှာအကြီးမားဆုံးတစ်ခုကိုကြည့်မယ်ဆိုရင်ရုရှားနိုင်ငံကငွေပို့လို့လည်းမရအောင်ငွေပေးလို့လည်းမရအောင် swift code လို့ခေါ်တဲ့ဘဏ်လုံငါမှာအရေးကြီးဆုံး code swift code ကိုလည်းရုရှားမှာပိုက်ဆံဝေလို့မရအောင်တနည်းအဖြစ်ပြောမယ်ဆိုရင်တော့ရုရှားကเนาะရောင်းတဲ့ PC တွေကိုဝယ်လို့မရအောင် swift code တစ်ခုလို့ကိုဒါခပိစုလိုက်တယ်မြန်မာနိုင်ငံမှာတော့ဘဏ်နှစ်ခုပဲဒါခပိစုခံရတယ်ဒါဟာလည်းတစ်ဖက်ကပြောမယ်ဆိုရင်တော့စစ်ကောင်စီကပိုက်ဆံနိုင်ငံတကာနဲ့ရနေတိတ်တယ်ဆိုတဲ့ဥစ္စာဖြစ်နေလူတားချစ်စာနာထောက်ထိုင်းမှာဆိုရင်လဲယူကရိန်းပြည်သူလူထုအတွက်ကတော့တကဘာလုံးကတခါဖွင့်ထားတယ်မြန်မာပြည်သူလူထုအတွက်ကြတော့เนาะအင်းနီနာချီဒီကိုတိုက်ကကိုကဒီလူတားချစ်စာနာထောက်ထိုင်းနဲ့ပတ်သက်တကားပေးထားတယ်ဘို့ဒုက္ခတဲနဲ့ပတ်သက်ရည်လဲယူကရိန်းပြည်သူလူထုရဲ့ဒုက္ခတဲဒီကိုကလေတာနိပါကိုအခုဆိုရတော့เนาะဒီဒါသူတို့အင်းနီနာရှိတဲ့တခန့်ဖွင့်ပြီးတော့အကိုလုတ်ကဒါတာဝန်ယူတာဝန်ခံပေးထားတာကိုတွေ့ရတာဆိုတော့ပြောမယ်ဆိုရင်ဒါဒီအားလုံးကိုတစ်ခုပြီးတစ်ခုနှိုက်ရှင်လိုက်မယ်ဆိုရတော့မြန်မာနိုင်ငံအရေးနဲ့ UK အရေးဟာတဘောတဘာဝအဖြစ်ဒီမိုကရေစီအရေးနဲ့လူအခွင့်အရေးနဲ့เนาะဒါဟာเนาะလူအရေးပဲပေါ့နောက်ဆိုပြောမယ်ဆိုရင်ဖြစ်ပေမဲ့လည်းအကူအညီရရှိတဲ့နေ့မှာတော့အရာကွာဟာတော့ကိုတွေ့ရတယ်။တစ်ချိန်ထက်မှပြီးကျွန်တော်မြန်မာနိုင်ငံမှာလည်းပြောမယ်ဆိုရင်တော့ဇယ်လက်စကီမရှိလို့လားပေါ့နော်မြန်မာနိုင်ငံဇယ်လက်စကီမရှိလို့လားဒါလည်းမိကုထုရှာတော့ဖြစ်တာပေါ့ပြောမယ်ဆိုရင်တော့ယူကရိန်းမှာဇယ်လက်စကီရှိတယ်နော်ဒါပေမဲ့မြန်မာနိုင်ငံဟာလည်းတစ်ဖက်ကပြောမယ်ဆိုယူကရိန်းဒီကမ္ဘာအလယ်မှာယူရိုပါတရဲ့အရေးဒီယူကရိန်းအရေးဖြစ်တဲ့တော့မြန်မာနိုင်ငံအရေးဒီလဲအာရှတိုင်းမှာเนาะမြန်မာနိုင်ငံအရေးဒီအာရှအရေးဖြစ်တော်ညာလဲပဲเนาะတာဟာကျွန်တို့เนาะနိုင်ငံတကာရဲ့ဆံမျက်နှာကိုကြည့်မယ်ဆိုရင်ကျွန်တို့အမလို့အမရဖြစ်တာကိုတော့အမှန်ဖြစ်ပါတ
ာဒါကတော့မြန်မာနိုင်ငံနဲ့ယူကရိန်းတို့ရဲ့လက်ရှိဖြစ်ပေါ်နေတဲ့အကြောင်းအရာတွေကိုပြည်ထောင်စုဝန်ကြီးဒေါက်တာဆဆာကထုတ်ဖော်ပြောသွားတာပဲဖြစ်ပါတယ်နောက်ပတ်မှာလဲနိုင်ငံနှစ်ခုရဲ့တော်လှန်ရေးမှာတူညီမှုတွေ၊ကွဲပြားမှုတွေအကြောင်းကိုဘယ်သူတွေကတုံ့တက်ပေးကြမလဲဆိုတာကိုစောင့်မျှော်ပေးကြပါခင်ဗျာ။ကျွန်တော်ဟောင်ဆာပါ။အမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါခင်ဗျာ
။မြမရေးကိုယူကရိန်းနဲ့နှိုက်ရှင်ပြီးတော့တုံ့တက်တင်ပြချက်ကိုဒ
ဒေါက်တာဆဆာနဲ့တွေ့ဆုံမှုများမိဟောက်စာတင်ဆက်ခဲ့တာပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာမတင်ဆက်မိမှာ VO ရဲ့10မိနစ်တာအင်္ဂလိပ်အစီအစဉ်ပဲလှည့်ပေးခြင်းပါတယ်ဒီစီစဉ်မှာအမေရိကန်အင်္ဂလိပ်စကားပြောအသုံးနှုန်းတွေကိုရှင်းပြပေးနေတာပါ VO ကထုတ်လွှင့်တဲ့အင်္ဂလိပ်စာသင်ခန်းစာတွေကို VO အင်္ဂလိပ်စာစာမျက်နှာမှာလည်းလေ့လာနိုင်ပါတယ်အခုအစီအစဉ်မှာတော့ Couch Potato ဆိုတဲ့အသုံးနှုန်းကိုမတ်မြတ်သံအောင်ကရှင်းပြထားပါတယ်များ
မင်္ဂလာပါ10 minute in english class စီစဉ်ကကျေးဇူးပါတယ်ရှင
် welcome to english in a minute
couch ဆိုတာ sofa ကိုပြလို့ထိုင်တဲ့ခုံကိုပြောတာပါ potato ဆိုတာကတော့အာလူးပါဒါဆိုရင် couch potato ဆိုတာဘာကိုပြောတာပါလဲ
how is your new roommate
he's such a couch potato he comes home from work and watches weird shows all night
well it could be worse
could it he watches norwegian zombie films on very loud speakers.
Sounds like this man needs some headphones and maybe a new interest. a couch potato.
တချိန်လုံး TV ရှေ့မှာထိုင်အချိန်ကုန်နေတဲ့သူကို couch potato လို့ခေါ်ပါတယ်။ couch potato လို့ခေါ်ခံရရင်တော့တိတ်တော့မကောင်းပါဘူးနော်။ဒါပြင်းတဲ့သူကိုပြောတာဖြစ်လို့ဒီသုံးကိုသတိထားသုံးပါနော်။10မိနစ်တိုင်းအင်္ဂလိပ်စာအစီအစဉ်ကိုကြည့်ရှုခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျွန်မများသတင်းအောင်ပ
ါ VOA အင်္ဂလိပ်စာသင်ခန်းစာတွေကို Facebook နဲ့ YouTube တို့အပြင် VOA မြန်မာပိုင်းရဲ့ Internet စာမျက်နှာ bamis.voanews.com မှာလည်းတစုတစီးတည်းတင်ထားပါတယ်မြဝင်ရောက်လေ့လာနိုင်ပါတယ်အခုတော့ American နိုင်ငံရေးဘက်ကြည့်အောင်ပါ Republican Party ကိုစားပြုသမရကိုယ်စားလှယ်လှောင်းတွေရဲ့စကားစစ်ထုတ်ပွဲကျင်းပတာမှာသမရဟောင်း Donald Trump ကတော့သူပါဝင်မှာမဟုတ်ဘူးလို့ပြောထားပါတယ်သူပြိုင်ပွဲတွေကတချို့ကတော့ဒါဟာသဲဘောကြောင့်နဲ့လောက်ရဆိုပြီးပြစ်တင်ဝေဖန်ပါတယ်။ American သမ္မတရွေးကောက်ပွဲမတိုင်ခင်မှာ Republican တွေကပထမဆုံးစကားစစ်ထိုးပွဲနဲ့ပါတီညီလာခံကို Wisconsin ပြည်နယ်မှာဘာကြောင့်ကျင်းပတယ်လဲဆိုတာကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
2014 American သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့အတွက်သမ္မတကိုယ်စားလှယ်လောင်းတွေရဲ့ပါတီတွင်ပထမဆုံးစကားစစ်ထိုးပွဲကို Wisconsin ပြည်နယ် Milwaukee မြို့မှာ August 23ရက်နေ့ကျရင်ကျင်းပမှာပါ။သမ္မတဟောင်း Donald Trump ကတော့ American တွေကသူ့ကိုတီးပြီးသားဖြစ်တဲ့အတွက်သူ့အနေနဲ့စကားစစ်ထိုးပွဲတွေမှာပါဖို့မလိုဘူးလို့သူ့ကိုယ်ပိုင်လူမှုကွန်ရက်မှာရေးသားပါတယ်။ Trump ဟာလက်ရှိမှာလည်းအမှုပေါင်းများစွာရင်ဆိုင်နေရသူပါ။သုံးသက်သူတွေကတော့ Trump ဟာသူ့ပြိုင်ဘက်တွေအသာစီးရမသွားဘူးအတွက်စကားစစ်ထိုးပွဲမှာမပါတာလို့ဆိုရတယ
်။ If he participates it's going to
စကားစစ်ထိုးပွဲမှာပါမယ်ဆိုရင်သူ့ကိုထောက်ခံမဲ့အမှတ်ပိုတက်လာမှာပါ။ Donald Trump ကိုထောက်ခံသူအပြင် Republican စကားစစ်ထိုးပွဲကိုစိတ်မဝင်စားကြတဲ့သူတွေတောင် Trump ဘာတွေလုပ်မလဲဘာပြောမလဲဆိုတာကိုသိချင်းပြီးကြည့်ကြမှာပါ။အဲ့လိုဆိုရင် Trump ရဲ့ပြိုင်ဘက်တွေပေါ်မှာလည်းလူတွေကပိုပြီးသတိထားမိလာကြမှာပါ။ဒါဟာကိုယ့်ဘက်ကဆုံးရှုံးမှုအဖြစ် Trump အဖွဲ့ကရှုမြင်ကြပါတယ်
။စက်တင်ဘာလအတွင်းဒုတိယကြိမ်ကျင်းပဖို့ပြင်ဆင်ထားတဲ့စကားစစ်ထိုးပွဲမှာရောနောက်မှကျင်းပမဲ့စကားစစ်ထိုးပွဲတွေမှာပါ Donald Trump ပါမယ်မပါဘူးဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။တကယ်လို့သာ Trump မပါဘူးဆိုရင်တော့စကားစစ်ထိုးပွဲမှာအများအာရုံစိုက်ကြမှာက Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ပါ DeSantis ဟာလူလူစစ်တမ်းတွေမှာ Trump နောက်ကကတ်လိုက်နေသူဖြစ်ပြီးအလှူငွေတော်တော်များများလဲရရှိထားတာပါသမရကိုယ်စားလှယ်လောင်းတွေထဲမှာအရင်သူသမရဟောင်း Mike Pence အပြင်ကုလသမဂ္ဂဆိုင်ရာ American သံမတ် Nikki Haley လဲပါဝင်ပါတယ်သူဟာ America မှာရွှေ့ပြောင်းအခြေချသူအိန္ဒိယမိဘတွေကမွေးဖွားလာသူဖြစ်ပြီးတောင်ကယ်ရိုလိုင်းနားပြည်နယ်ရဲ့ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးဖြစ်ခဲ့သူပါပြည်နယ်တွင်လူပြူမဟုတ်တဲ့လူနည်းစုဝင်တွေထဲကပထမဆုံးအုပ်ချုပ်ရေးမှူးလဲဖြစ်ပါတယ
်
American ပြည်ထောင်စုနဲ့ပတ်သက်ပြီးအမြဲတမ်းယုံကြည်မှုပြည့်ရှိပါတယ်။ဒီကနေ့မှာကြုံတွေ့နေရတဲ့စိတ်ဝမ်းကွဲပြားမှုတွေအနောက်ရှက်တွေထက် American စံတတ်မှတ်ချက်တွေကိုပို့ပြီးတန်ဖိုးထားတယ်ဆိုတာကျွန်မသိပါတယ်
။ American ပြည်ထောင်စုမှာ Democrat ကိုအခိုင်အမာထောက်ခံတဲ့ပြည်နယ်တွေရှိသလို Republican တွေကိုအခိုင်အမာထောက်ခံတဲ့ပြည်နယ်တွေလည်းရှိတာပါ။ Wisconsin လို့ပြည်နယ်ကတော့ဘယ်ပါတီကိုမဲပေးထောက်ခံမလဲဆိုတာခက်မှန်းရခက်တာကြောင့် Milwaukee မှာပထမဆုံးစကားစစ်ထိုးပွဲကျင်းပဖို့ရွေးချယ်ခဲ့ပုံရကြောင်းဒေသခံတွေကပြောပါတယ
်ဒီမှာခါကြတော့50-50ရာခိုင်နှုန်းပေါ့နော် Republican ကိုကြိုက်သမားတွေရှိသလို Democratic ကိုလည်းကြိုက်သမားတွေရှိတယ်
2024ခုနှစ်ဇူလိုင်မှာကျင်းပမယ့် Republican Party လူသားညီလာခံလဲ Milwaukee မှာကျင်းပမှာပါ Donald Trump သမ္မတဖြစ်ပြီးတဲ့နောက်ပိုင်းမှာ American ပြည်အောင်စုအတွင်းစိတ်ဝမ်းကွဲပြားမှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့သလိုသမ္မတ Joe Biden လက်ထက်မှာလည်းငွေကြေးဖောင်းပွားတဲ့ကိစ္စတွေအပြင်သူတို့နှစ်ဦးလုံးဟာအသက်အရွယ်ကြီးသူတွေဖြစ်တာကြောင့်အချိန်မရွေးကျန်းမာရေးချုပ်ယွင်းသွားနိုင်တယ်လို့မြင်ကြပါရတယ်။ဒါကြောင့်အတွေ့အစ်အမြင်သစ်နဲ့ဥဆောင်မဲ့သူတွေကို American တွေကလိုချင်နေကြတာပါ။
70% of Americans do not
American 80ရာခိုင်နှုန်းလောက်က Donald Trump နဲ့ Joe Biden ကိုမလိုလားပါဘူးအဓိကပါတီကြီးနှစ်ရက်ကအဲ့ဒီလိုကိုယ်စားလှယ်လောင်းနှစ်ဦးကိုရွေးချယ်တင်မြှောက်ပေးလိုက်တာဟာကျွန်တော်တို့ရဲ့နိုင်ငံရေးစနစ်အပေါ်မေးခွန်းထုတ်เสียပါAmerican မဲဆန္ဒရှင်အများစုကပြင်းပြင်းထန်ထန်စန့်ကျင်ကြသူနှစ်ဦးကိုရွေးချယ်ခိုင်းလိုက်နိုင်တဲ့စနစ်နဲ့ပတ်သက်ပြီးကျွန်တော်ကတော့စိုးရိမ်ပါတယ်
။2024နိုဝင်ဘာမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာပါဝင်နိုင်ဖို့ဆိုရင်ဇွန်လ1ရက်နဲ့ဩဂုတ်21ရက်အတွင်းကောက်ယူတဲ့ထိပ်တန်းလူမှုစန္ဒစစ်တမ်းသုံးခုမှာအနည်းဆုံး1ရာခိုင်နှုန်းထောက်ခံရမယ့်သူရှိရမှာဖြစ်တယ်လို့မဲဆွယ်စည်းရုံးရေးကုန်ကျစရိတ်အတွက်လှူဒန်းသူဦးရေ4000ထက်မနည်းရှိရမယ့်အပြင်အဲ့ဒီအလူရှင်တွေတဲက200ဟာအနည်းဆုံးပြည်နယ်ပေါင်း20ကသူတွေဖြစ်ရမှာပါခင်ဗျာ
ကိုအောင်တင်ဆက်တဲ့ American နိုင်ငံရေးအစီအစဉ်မှာအခုတော့ခီးသွွားအစီအစဉ်ကနေဒီနေ့ဘယ်ကိုခေါ်သွားအောင်လဲကြည့်အောင်ပါဒီတစ်ခါတော့ထူးထူးခြားခြားတဲခုခံနေရှိတဲ့ဆွီဒင်နိုင်ငံစီကိုသွားကြအောင်ပါဖြစ်ပါတယ်ဆွီဒင်ဟိုတယ်လုပ်ငန်းတစ်ခုကအပြည့်စုံပြင်ဆင်ထားတဲ့ဟိုတယ်ကမ်းကိုကိုစိတ်ကြိုက်အပန်းဖြေခြင်းတဲ့နေရာစီကိုအရောက်ပို့ပေးနေပါတယ်။ကိုစိတ်ကြိုက်နေရာမှာဘယ်လိုဟိုတယ်ကမ်းကိုပြင်ဆင်ပေးသလဲဆိုတာကိုသိရဖို့မတ်စုမြတ်မွန်နဲ့အတူတူကိုဟိုတယ်ဝန်ဆောင်မှုကိုကဘာတလွားခီးသွွားလုပ်ငန်းကနေသွားလေ့လာကြည့်အောင်ပါခင်ဗျာ။
ကိုတဲခုံမဲ့ဟိုတယ်ကန်းကိုကွန်တိန်နာနဲ့ယူလာတဲ့ဆိုရင်ထူးဆန်းလာစီလားလို့ပြောကြမယ်ထင်ပါတယ်။ဒါပေမဲ့စတူယန်ပေ200လောက်ပတ်လည်ရှိတဲ့ဒီကွန်တိန်နာထဲမှာတော့ဧည့်သည်တွေအတွက်လိုအပ်တဲ့ပစ္စည်းအပြည့်အစုံပါပါတယ်။နှစ်ယောက်အိတ်ကလေးရဲ့ဆိုဖာဆက်တီရီရဲ့ရေချိုးကန်းရဲ့ဗရန်ဒါရဲ့ပါတဲ့အပြင်မနက်စာကိုလည်းစားလို့ရအောင်လို့စီစဉ်ပေးထားပါတယ်။ပုံမှန်ဟိုတယ်ကန်းတစ်ခုနဲ့မတူတာကတော့ဒီဟိုတယ်ကန်းကဟိုတယ်ထဲမှာရှိမနေတာပါ။ Scandic ဆိုတဲ့ဟိုတယ်ကုမ္ပဏီကတူကိုဆိုပြီးတော့မှဒီရွှေပြောင်းပို့ဆောင်နိုင်တဲ့ဝန်ဆောင်မှုအသစ်ကိုထွင်လိုက်ပြီးအပြည့်အစုံပြင်ဆင်ထားတဲ့ဟိုတယ်ကန်းကိုဥရောပတိုက်မြောက်ပိုင်းစကန်ဒီနေးဗီးယားနိုင်ငံတွေရဲ့ဘယ်နေရာကိုမဆိုပို့ဆောင်ပေးနေတာပါဆွီဒင်ကစတော့ခ홈မြို့လည်းပဲဖြစ်ဖြစ်တောင်ပိုင်းမှာရှိတဲ့ပင်လယ်ကမ်းခြေစီကိုပဲဖြစ်ဖြစ်နော်ဝေးနိုင်ငံကမြို့တစ်ခုခုစီကိုပဲဖြစ်ဖြစ်ဖင်လန်နိုင်ငံကရေကန်ကြီးရဲ့ဘေးကိုပဲဖြစ်ဖြစ်ဟိုတယ်ကန်းကိုစကန်ဒီကအရောက်ပို့ပေးပါတယ်ကွန်တိန်နာနဲ့ဟိုတယ်ကန်းကိုတည်ဆောင်ပို့ပေးရတာဖြစ်လို့ကုန်းလမ်းရေလမ်းပေါက်တဲ့နေရာတွေဖြစ်ရပါမယ်ထားဖို့နေရာအလုံးအလောက်ရှိနေဖို့တော့လိုတယ်လို့စကန်တစ်ကုမ္ပဏီကပြောပါတယ်။အဲဒါကြောင့်တောင်ထိပ်ကိုဟိုတယ်ကမ်းပို့ပေးပါလို့တော့တောင်းဆိုလို့မရပါဘူး။ဒီဟိုတယ်ကမ်းကိုငှားကျင်လို့လာနေချီအချိန်ပေးပြီးတော့ရှောက်လွှာတင်ခဲ့တဲ့ Everzell ကစတော့ခ홈မြို့ရဲကဘယ်နေရာမှာမဆိုရပါတယ်လို့မှားထားခဲ့ပါတယ်တဲ့။စကန်တစ်ကနေဒီနေရာဆိုရင်အဆင်ပြေလားလို့အကြောင်းကြားလာချိန်မှာတော့သူကဝမ်းသာစွာနဲ့လက်ခံခဲ့တာဖြစ်ပါတယ်
။ Your throat in third or fourth and had it sick then non understand.
တခြားဟိုတယ်ကမ်းတွေဆိုရင်ဒီလိုရှုခင်းမျိုးရမှာမဟုတ်ပါဘူး။တသက်မှာတခါပဲရနိုင်တဲ့အခွင့်အရေးမျိုးပါဒီဟိုတယ်ကန်းအတွက်တစ်ညကို American Dollar $348လောက်ကျပါတယ်ဒီနှုန်းကစတော့ခ홈မြို့ရဲကကောင်းတဲ့ဟိုတယ်ကန်းတွေနဲ့ဈေးနှုန်းအတူတူလောက်ပါပဲကွန်တိန်နာနဲ့ရောက်လာတဲ့ဟိုတယ်ကန်းရဲ့အပြင်အဆင်နဲ့ရှုခင်းအလှကတော့တန်ဖိုးမဖြတ်နိုင်ဘူးလို့ဆိုပါတယ
် Your stock is done bakom här innan jag gick fram och tittade
အနောက်ဘက်ရောအရှိဘက်ကိုပါကြည့်ပြီးပါပြီအားလုံးကကိုမျှော်လင့်ထားတာတဲ့အများကြီးကိုပို့သားနေတယ်လေဒီကွန်တိန်နာဟိုတယ်ကနေမှရေတိုင်ခီပါသလိုအညစ်အကြေးဆွတ်နိုင်ဖို့လဲစနစ်တကျလှုပ်ထားပါတယ်စကန်တစ်ရဲ့တူကိုဟိုတယ်ကန်တအားရဖို့အတွက်ကတော့နေရာတော်တော်များများမှရှိတဲ့ပလက်ပေါက်မှာပလက်ထိုးလိုက်ရုံပါပဲတကယ်လို့ခောင်းတဲ့နေရာတွေမှာဆိုရင်လဲဂျန်နရေတာနဲ့မီယာပေးနိုင်ပါတယ်
Här är väl egentligen en sammanblandning av två rätt stora trender
vi. Gunnar Bain kissar ner det kissar nu kugo. ကျွန်တော်တို့ကပေါင်းပြီးဖန်တီးလိုက်တာပါ။အရာရာကိုဘယ်နေရာကိုမဆိုတည်သွားနိုင်တဲ့ဒူကိုအမှုအကျင့်ရဲ့အတွေ့အကြုံသစ်ရှာကျင်ကြတဲ့ trend ရဲ့ကိုပေါင်းလိုက်တာပါ။တော်တော်များများမှခီးသွားကြတဲ့အတွေ့အကြုံရှိထားကြပြီးသားဆိုတော့တာမန်ဟိုတယ်ကဲမျိုးမှတဲတာကမဆန်းကြတော့ပါဘူး။ဒီတော့ပုံမှန်မဟုတ်တဲ့အတွေ့အကြုံသစ်တွေရနိုင်ကြဖို့ဖန်တီးခဲ့တာပါ။
ဆွီဒင်မြို့ရဲကကစားကွင်းထဲမှာနိုင်ငံတောင်ပိုင်းမှာရှိတဲ့ကောက်ကွင်းမှာစသဖြင့် Scandic to go ဟိုတယ်ကန်းကိုပို့ပေးခဲ့ရပြီးပါပြီ။ဟိုတယ်ကန်းပို့ပေးဖို့မှာကြတဲ့တချို့နေရာတွေကတော့ပို့ဖို့မဖြစ်နိုင်တာကြောင့်ရော ဥပဒေနဲ့မညီတာကြောင့်ပါညင်းခဲ့ရတာမျိုးတွေလည်းရှိပါတယ
် Den mest undliga är nog att en gäst vill eller en fånge
ကျွန်တော်တို့ရတဲ့အမှားတွေထဲမှာအထူးဆုံးဆိုရင်တော့အချင်းတောင်တဲ့ကိုပို့ပေးဖို့တောင်းဆိုတဲ့အမှားပါအဲ့ဒီလူကထောင်ပေါက်ပြေးဖို့ကြံသလားတော့မသိပါဘူးဟိုတယ်ကန်းကိုထောင်ထဲပို့ပေးဖို့ပြောတယ်ဗျဟိုတယ်ကန်းပြန်သိရင်သူခိုးလိုက်လာဖို့ကြိုးစားမလို့လားတော့မသိပါဘူးတကယ်သာပို့ရမယ်ဆိုရင်တော်တော်လေးကိုထူးထူးဆန်းဆန်းဖြစ်နေမှာပ
ါပို့ပေးနိုင်တဲ့နေရာတိုင်းကိုပို့ဆောင်ပေးနေတဲ့ရွှေပြောင်းဟိုတယ်ကန်းကိုစောင့်ရှောက်ဖို့လုံခြုံရေးလဲထားပေးထားပါတယ်မနက်စာကိုတော့တချို့နေရာတွေအတွက်စကန်တစ်ဝန်ထမ်းတွေကပို့ပေးပါတယ်
I mean, it's clear that we are ingen större vinst på projektet rent monetärt.
ဒီ project ကတိတ်အမြတ်မရပါဘူး။ဒါပေမဲ့ကျွန်တော်တို့ area တွေစီကအများကြီးအတွေ့အကြုံတွေရပါတယ်။လူတိုင်းတက်နိုင်တဲ့ဈေးမျိုးနဲ့ငှားနိုင်ဖို့ကျွန်တော်တို့စူးစမ်းနေပါတယ်။အဲ့လိုလုပ်နိုင်မယ်ဆိုရင်ကျွန်တော်တို့အတွက်လည်းအများကြီးကောင်းပါတယ်
။ Scandinavian မှာ Sweden ရဲ့မြို့တော် Stockholm မှာခရီးသွားတွေအလားအများဆုံးမြို့ဖြစ်ပါတယ်။အဓိကလာကြသူတွေကတော့ပြည်တွင်းကနေအလုပ်ကိစ္စကြောင့်လာကြသူတွေဖြစ်ပါတယ်။အဲ့ဒီနောက်အများဆုံးလာကြသူတွေကတော့ Germany, UK နဲ့ Norway နိုင်ငံကခရီးသည်တွေဖြစ်ကြပါတယ်။ Stockholm မြို့တစ်ဝိုက်မှာလောလောဆယ်ဟိုတယ်ပေါင်း300လောက်ရှိပါတယ်။ Scandic to go ဟိုတယ်ကန်းကနေ Scandic Hotel တွေကိုကြော်ညာရရောက်တယ်လို့လည်းတချို့ကသုံးသပ်ပါတယ်
။ They are small it's smart marknadsföringsdrag naturligtvis det här. Man vill att man ska prata om det så.
ဒါတဲ့ကိုပါနေတဲ့ကြော်ညာတမျိုးပါ။ To go hotel တွေအကြောင်းလူများများပြောကြတာမျိုးသူတို့ဖြစ်စေချင်တာပါ။တကယ်လည်းစိတ်လှုပ်ရှားစရာပါ။caravan လိုမျိုးတဲကျင်တဲ့နေရာမှာရွေးပြီးတော့တဲလို့ရတယ်။ဘိန်းတက်မထားတာတခုပဲကြွားပါရယ်။ဓာတ်ပုံတွေထဲမှာမြင်ရတာတော့တတော်ကိုကောင်းပါရယ်။မိုးလင်းလာလို့ကိုမြင်ကျင်တဲ့ရှုခင်းရှိတဲ့နေရာတဲခုန်နိုင်တယ်ဆိုတော့တိတ်ကိုထူးခြားတာပေါ့ရှင်
။ဥရောပမြောက်ပိုင်းနိုင်ငံတွေဘက်ရောက်လို့ to go hotel ကိုငှားကျင်တယ်ဆိုရင်တော့ Scandic ရဲ့ website မှာသွားပြီးတော့ငှားနိုင်ပါရယ်ရှင
်။မဆွမြမွန်တက်ဆက်တဲ့ကဘာတလောခီးသွားအစီအစဉ်မှာဗီယိုအမေရိကန်တန်ကထုတ်လုပ်တဲ့စင်နေပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းကဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုရဲဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာ bummy@bionews.com ဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်တော်တွင်းမှာတော့သတင်းအချင်းချင်းကိုဥတ္တမောင်တန်ကပြောပြပေးပါအောင်ခင်ဗျာ
။ Ukraine စစ်တပ်လိုင်းနဲ့ပေါ့ဆန့်ညီနိုင်ပြီး Ukraine တိုက်ခိုက်ရေးသမားတွေကရုရှားနိုင်ငံရဲ့အတွင်းပိုင်း leader စကန်တွေမှာရပ်ထားတဲ့ဗုံးကျဲလေယာဉ်တွေကိုမကြမီကdrone နဲ့တိုက်ခိုက်ခဲ့တယ်လို့ Ukraine media တွေကအင်္ဂါနေ့ကပြောလိုက်ပါတယ်။စနေနေ့နဲ့တနင်္လာနေ့တုန်းကတိုက်ခိုက်ခဲ့မှာဘုံးကျဲလေယာဉ်20နဲ့တခြားလေယာဉ်20တို့ပျက်စီးခဲ့တယ်လို့ Ukraine Skapravada online သတင်းစာကဆိုပါတယ်။ဒီသတင်းစာပြင် Ukraine MB သတင်းကလည်းအခုတိုက်ခိုက်မှုရဲ့နောက်မှာ Ukraine တွေရှိနေတယ်လို့ပြောလိုက်ပါတယ်။ပင်လယ်တထပ် Ukraine စစ်သည်မော20ကိုဖျက်ဆီးခဲ့တဲ့အကြောင်းရုရှားကအင်္ဂါနေ့မှာပြောလိုက်ပါတယ်။ရုရှားဂျက်တိုက်လေယာဉ်တစ်စင်းကရုရှားတောင်ွေထုတ်လို့ရေးဆက်ယုံတွေနီးပင်လယ်နဲ့ထက်မှာယူကရိန်းကတော့သင်္ဘောတစ်စီးကိုဖျက်ဆီးခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်မွေကျိုးအရှိတ်မှာယူကရိန်းတပ်ဖွဲ့ဝင်တွေတင်ဆောင်လာတဲ့ American Low Speedboat တစ်စင်းကိုလည်းဖျက်ဆီးခဲ့တယ်လို့တခြားအသေးစိတ်အချက်အလက်တွေကိုတော့မပြောပါဘူး။ပင်လယ်နဲ့ဒေသခိုင်မြာကျွန်းဆွယ်အနောက်မြောက်ဘက်25မိုင်ကျော်မှာလည်းယူကရိန်း drone တစ်စင်းကိုရုရှားတပ်တွေကပစ်ချခဲ့တဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးလာကြတာဒီဘက်က6နှစ်ပြည့်ရဲတပ်တပဖြစ်ပြီးရရှိဖြစ်အတွက်နိုင်ငံရေးအရာရောဗန္ဒရေးအရာပါပံ့ပိုးပေးကြဖို့ကုလသမဂ္ဂကနိုင်ငံတကာကိုအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်လက်ရှိရိုဟင်ဂျာဒုက္ခသည်တွေအတွက်လူလားချင်းစာနာထောက်ထားမှုအကူအညီက29ရာခိုင်နှုန်းပဲရရှိသေးတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်ပြောရေးဆိုခွင့်ရှိသူကပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညီနိုင်ရေးရုံးရဲ့အကြီးအကဲတူဦးဖြစ်သူမာတင်ဂရစ်ဖစ်ဆဲအရင်ဘက်ကမြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးမြန်မာအရက်ဘက်အဖွဲ့အစည်းတွေကဩဂုတ်လ22ရက်နေ့ကထုတ်ပြန်ချက်ထုတ်ဝေဖန်လိုက်ပါတယ်လုံချိုရေးကြောင့်အမည်မဖော်ထားတဲ့အဖွဲ့အစည်း160ပါဝင်ကချင်ချင်းချင်းရဲ့အထောက်ကူပြုကရင်ပြုကိုရဲ့ကရင်ပြည်အမျိုးသမီးအစည်းအုံချင်းလူခွေရဲ့အဖွဲ့စတဲ့အဖွဲ့အစည်းပေါင်း54ခုကဒီထုတ်ပြန်ချက်မှာလက်မှတ်ရေးထိုးထားပါတယ်
တဲ့ချင်းချက်ကိုဥတမောင်တန်းကကြညာပေးကြတာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းရုပ်တန်ဖန်းအင်ဂျင်နီယာတွေကတော့ဇင်နစ်အဗ်ဒူရာမန်နဲ့ချယ်စတန်မော့ခ်တို့ဖြစ်ပါတယ် VOA အမေရိကန်တန်းရဲ့မနေ့ပိုင်းအစည်းအဝေးကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်တော်တက်ရှင်တွေကမြန်မာပြည်သူပြည်သားအားလုံးတောကခင်ခတ်သိမ်းရှင်းငိမ့်ပြီးဘေးအန္တရာယ်ကင်းကြမ်းမှာရှင်လန်းကြပါစေကျွန်တော်ငြိမ်းချမ်းပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.
Welcome to the Voice of America.